Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်မတ်လ9ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်မြွှေထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီကနေ့ညပဲသတင်းတွေကိုမအေးတနာကျော်နဲ့အတူချင်းညပေးတော့မှာပါ။ဖိလစ်ပိုင်တောင်ပိုင်းဒေသကို IS စစ်သွေးကြွတွေကထိန်းချုပ်လာလိမ့်မယ်လို့ဖိလစ်ပိုင်မွတ်စလင်သဘုံခေါင်းဆောင်တယောက်ကသတိပေးပြောဆိုလိုက်တာ။နောက်ဒီမြန်မာနိုင်ငံမှာနှစ်ပေါင်းဒီတန်း100နီးပါးတက်တန်းရှိတဲ့ကြောက်ဖြစ်ရုပ်ကျွင်းတခုကိုတွေ့ရှိခဲ့တာဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးတော့လို့ရှိပါတယ်မခင်ပြည်တွေ
ဟုတ်ကဲ့ပါရှင်ကချင်ပြည်နယ်မှာသဘာဝတန်ရန်ဇာတာတွေကြောင့်ဖြစ်တဲ့ပြိပက္ခတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုပြဿနာတွေကိုအာဏာပိုင်တွေကဖြေရှင်းပေးဖို့လူမှုအခြေပြုအဖွဲ့တွေကတောင်းဆိုနေကြပါတယ
်အခုကမဖြေရှင်းလို့မရတဲ့အပိုင်းမှာဖြစ်လာတာဒီသဘာဝတန်ရန်ဇာတာအကြီးအကဲကြောင့်ဖြစ်ပေါ်လာတဲ့ပြိပက္ခဒီလူမှုစုကြောပြဿနာတွေသဘာဝပတ်ဝန်းကျင်ဖြစ်စီမှုတွေကအင်မတန်မ
ှကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြည့်ပါမကြခင်မှာပြည်စုံနာဆင်နေပါရဲ့ရှင်တခါလက်နက်ကန်ပြိပက္ခတွေဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေအစိုးရတက်လက်တဲ့လူနည်းစုတွေရဲ့အရေးပါတွေလှုပ်ဆောင်နိုင်မလဲဒီအပေါ်မှာတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိသလဲစရာတွေကိုလည်းနောက်ပိုင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါရှင်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်
မြောက်ကိုရီးယားဘက်ကလောလောလတ်လတ်နျူကလ িয়ার ဆန်သက်ပစ်လွှတ်မှုတွေကြောင့်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားအခြေအနေတွေပုံမတင်မှလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဆင်ပြုလုပ်နေကြပူးတဲ့စည်းရေးလေ့ကျင့်မှုကိုစတင်လိုက်ပါပြီ
2016년키디졸부및포이글연습이한국군30여만명
တောင်ကိုရီးယားတပ်ဖွဲ့ဝင်3000လောက်နဲ့အမေရိကန်တပ်ဖွဲ့ဝင်18000လောက်ပါဝင်တဲ့ Key Reserve နဲ့ Foil Eagle စည်းရေးလေ့ကျင့်မှုဟာဒီပမာဏအကြီးဆုံးပူရဲစီလေးချင်းမှုဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဌာနပြောခွင့်ရသူကပြောသွားတာပါဒီစီရေးလေးချင်းမှုမစခင်နိုင်ပိုင်းအလိုမှာပဲဩဇာညောင်းတဲ့မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကစီရေးလေးချင်းမှုကိုတံပြန်တဲ့အနေနဲ့အပြည့်အဝထိုးစစ်ဆင်မှုကိုလုပ်သွားမယ်လို့ကြေညာချက်ထုတ်ပြန်ချင်းကြောက်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားစီရေးလေးချင်းမှုဟာမြောက်ကိုရီးယားကိုကြီးကြော်ဖို့ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကမှတ်ယူထားပါတယ်ပစိဖိတ်ဒေသနဲ့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေပေါ်လက်ဦးမှုယူပြီးတော့နျူကလ িয়ার တက်ခဲမှုတွေလုပ်သွားမယ်လို့ပြင်းထန်တဲ့အသုံးအနှုန်းတွေတုံးပြီးတော့ချင်းချောက်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်ဆင်ကျင်းပတဲ့စီရေးလေးချင်းမှုစတင်ချိန်တိုင်းမှာမြောက်ကိုရီးယားဟာအခုလိုချင်းချောက်တဲ့ကြေညာချက်မျိုးထုတ်ပြန်လို့ရှိပါတယ်မြောက်ကိုရီးယားဆိုရအနေနဲ့မစင်မချင်းလုပ်ရတဲ့ကိုရက်တန်းကရက်ဖို့နဲ့ချင်းချောက်ထားတဲ့အတိုင်းတကယ်လှုပ်ဆောင်လာမယ်ဆိုရင်တော့တောင်ကိုရီးယားဘက်ကပြက်ပြက်သားသားပြန်လည်တုံ့ပြန်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကဒေသနာရတရားရုံးဝင်တစ်ခုထဲမှာတာလီဘန်တယောက်အထက်ကဘုံခွဲခဲ့လို့လူ73ဦးသေဆုံးပြီးတော့36ဦးကျော်ဒဏ်ရာရသွားပါတယ်။ရှာကာရာမြို့မှာတနင်္လာနေ့ကဖြစ်ပွားတဲ့တိုက်ခိုက်မှုကြောင့်သေဆုံးဒဏ်ရာရသူတွေထဲမှာတော့ရဲဝင်တန်းတွေအမျိုးသမီးနဲ့ကလေးတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အထက်ကဘုံခွဲမဲ့သူကိုရဲကတိလိုက်ပြီးတော့တားဆီးဖို့စူးစမ်းပေမဲ့လည်းသူ့ကိုဖမ်းချုပ်ဖို့လှုံ့ဆော်နေတဲ့အချိန်မှာပဲစစ်တပ်တံကိုဖြုတ်လိုက်တာလို့ဒေတာလုံချုံရေးအရာရှိထက်ဆောင်လက်ထောက်ကော်မရှင်နာမင်းကြီးတရစ်ခါဆန်ကပြောပါရယ်ပြင်းထန်တဲ့ပောက်ကွဲမှုကြောင့်တရားရုံးအဆောက်အုံမှာထိခိုက်မှုကြီးကြီးမားမားဖြစ်သွားခဲ့ပြီးတော့ကားတော်များများလည်းပျက်စီးသွားခဲ့တာပါပါကစ္စတန်နိုင်ငံကအတာလီဘန်အဖွဲ့ဝင်ဖြစ်ပြီးတော့ပါကစ္စတန်အစိုးရကိုပုံကန်နေတဲ့ဂျမာတူအခရာစစ်သေးကြောအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့အဲ့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်တာလို့ပြောပါရယ်လူရည်အထူးတန်းဆုံးပန်ချက်ပြင်းနေအုပ်ချုပ်ရေးမှုကိုဘာသာရေးနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုမလုပ်ရတဲ့ဥပဒေပြုပြင်ပြောင်းလဲဖို့တိုက်တွန်းလို့သူကိုသူ့ရဲ့ကိုယ်ရည်တော်ရဲကပြန်ပြီးပြစ်တက်ခဲ့ပါရယ်အဲ့ဒါကြောင့်အဲ့ဒီရဲကျိုးမိတ်ပြစ်ဒဏ်ခံရပြီးတဲ့နောက်မှာတော့ဒါကိုလက်တော့ပြန်ပြီးတော့အခုလိုမျိုးတိုက်ခိုက်တာလို့သတင်းတောက်တွေကိုပို့တဲ့သူတို့အဖွဲ့ရဲ့ကြေညာချက်မှာပြောထားပါရယ်ရှင်
ဖိလစ်ပိုင်တောင်ပိုင်းဒေသကို IS စစ်သေးကြွတွေထိန်းချုပ်လာလိမ့်မယ်လို့ဖိလစ်ပိုင်မွတ်စလင်သဘုံခေါင်းဆောင်ကသတိပေးပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်ဆိုရတဲ့သဘုံတွေကြားငြိမ်းချမ်းရေးသဘောတူညီမှုတစ်ခုအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အဆိုပြုချက်မူကြမ်းကိုဖိလစ်ပိုင်ကွန်ဂရက်စ်လွှတ်တော်ကပယ်ချလိုက်တာကိုမချေနပ်တာကြောင့်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တုန်းက IS စစ်သေးကြွတွေဟာမန္တနာအိုမှာတပ်သားတစ်စုဆောင်မှုကြိုးစားနေကြပေမဲ့2014ခုနှစ်တုန်းကအစိုးရနဲ့လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးသဘောတူညီမှုကကိုယ်ပိုင်အုပ်ချုပ်ရေးရဖို့အကောင်းဆုံးအဖြစ်ရှာမှုဖြစ်တယ်လို့ပြောပြီးတော့ IS တွေကိုနားချခဲ့ရတာဖြစ်တယ်လို့ MILF Moro Islamic လွတ်မြောက်ရေးတပ်ဦးခေါင်းဆောင် Murad Ibrahim ကပြောပါတယ်။ဒါ့အပြင်လည်းမွတ်စလင်လူနည်းစုတွေအတွက် ကိုပိုင်အုပ်ချုပ်ခွင့်နည်းမြေရဖို့အစုပြုချက်မူကြမ်းကိုအတည်ပြုလက်ခံဖို့နှောင့်နှေးတာဟာစိတ်ပျက်စရာအလွန်ကောင်းပြီးတော့ IS နဲ့တခြားသဘောထားတင်းမာတဲ့သဘုံအဖွဲ့ငယ်တွေဘက်ကအခြေအနေကိုအခွင့်ကောင်းယူသွားလိမ့်မယ်လို့ MILF သဘုံကောင်းဆောင်ကသတိပေးခဲ့ပါတယ်ဖိလစ်ပိုင်တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့သဘုံအနေနဲ့အစိုးရကြားတိုက်ပွဲတွေအတွင်းလူပေါင်းသသိန်းခွဲလောက်အသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာရင်းနှီးရောင်းချမှုနဲ့ပတ်သက်လို့အခရီးလိုက်စားလို့တန်းထောင်ကျွဲတထဲကြီးတဦးနဲ့နောက်ထပ်နှစ်ဦးကိုအီရန်တရားရုံးတရုံးကတည်ငြိမ်ချလိုက်ပါတယ်။တထဲကြီးဘာဘက်ဇာဂျန်နီဟာအီရန်နိုင်ငံရဲ့အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့ပိုင်ဆိုင်မှုကတော့ဒေါ်လာတန်း14,000ရှိတယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်းမခ်မော့အခမဒီနီဂျက်တာဝန်ယူစင်မှာအစိုးရကိုစားရင်းနှီးရောင်းချပြီးတော့ဒေါ်လာတန်း2000ကျော်ကိုသူ့ရဲ့အိတ်ထဲကိုထည့်ခဲ့တယ်လို့ဆွဆွဲခံရတာပါ။သမ္မတဟာဆန်ရူဟာနီတက်လာပြီးတော့အခရီးလိုက်စားမှုတိုက်ဖြတ်ရေးဦးစားပေးစလှုပ်ဆောင်ပြီးတော့တိတ်မကြခင်2013မှာပဲသူဖမ်းခံရတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပြည်တံချခံရတဲ့အမျိုးသား3ဦးအနေနဲ့ဒီဆုံးဖြတ်ချက်ကိုအယူခံဝင်ခွင့်ရှိပါတယ်။အီရန်နိုင်ငံရဲ့အကြီးဆုံးဗန်ဒါရေးလုပ်ငန်းတစ်ခုဖြစ်တဲ့ဗန်ကြီးတစ်ခုကနေဒေါ်လာတန်း2000ခွဲကျော်ကိုစာရွက်စာတမ်းအတူနဲ့ချေခဲ့လို့လဲအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးတော့အဲ့ဒီဘီလီယံနာတထည်ကြီးနောက်တဦးဖြစ်တဲ့မဟာဖာရစ်အမီယာကိုစရာဗီကိုလွန်ခဲ့တဲ့နှစ်နှစ်ကတည်တံပေးခဲ့ပူပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာရွှေပြောင်းဒုက္ခသည်တွေဥရောပကိုဝင်ရောက်လာမှုအရှိန်ဟုန်ရော့ကျသွားအောင်ဆောင်ရွက်ဖို့နဲ့ပတ်သက်လို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့တူရကီအစိုးရအာဏာပိုင်တွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ် Greece နဲ့ Macedonia နိုင်ငံတွေဆက်မှာဥရောပကိုသွားဖို့အတွက်ထောင်ပေါင်းချီတဲ့ဒုက္ခသည်တွေတောင်းတနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးနေကြတာပါBrussels မြို့မှာကျင်းပတဲ့အရေးပေါ်အစည်းအဝေးမှာတိုင်ခင်မှာ EU ခေါင်းဆောင်တွေကရွှေပြောင်းဝင်ရောက်သူတွေဝင်ရောက်လာရ Balkan ဒေသကလမ်းကြောင်းတွေကိုပိတ်ပစ်ဖို့ EU ရဲ့သဘောတူညီချက်မူကြမ်းကိုကြီးညာဖို့ရှိတယ်လို့ပြောဆိုခဲ့ပါတယ်အထူးသဖြင့် Syria, Afghanistan နဲ့ Iran နိုင်ငံကရွှေပြောင်းဝင်ရောက်သူတွေအနေနဲ့ Germany နဲ့ Scandinavian နိုင်ငံတွေကိုဝင်ရောက်မှု Star Sea ပိတ်ပင်တဲ့အနေနဲ့အခုအခါမှာ Macedonia နိုင်ငံမြောက်ပိုင်းနိုင်ငံတွေကသူတို့ရဲ့နေဆက်တွေကိုပိတ်ထားလိုက်ပါပြီ2015ခုနှစ်နှစ်ဆိုင်ပိုင်းကစလို့ရေကြောင်းကနေတဆင့် Greek နိုင်ငံကိုဝင်ရောက်လာသူတန်းနီးပါရှိပြီးတော့ဒီရွှေပြောင်းဝင်ရောက်သူတွေအနေနဲ့အနေရရှိတဲ့လမ်းကြောင်းကနေဖြတ်တန်းဝင်ရောက်မှုနဲ့ EU ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒနဲ့ကိုက်ညီမှုမရှိတဲ့သူထောင်ပေါင်းများစွာကိုပြန်ခေါ်ဖို့ EU ခေါင်းဆောင်တွေဟာတူရကီကိုတိုက်တွန်းနေတာပါတူရကီနိုင်ငံဟာစီးရီးယားနိုင်ငံတစ်ခုတည်းကဒုက္ခသည်ပေါင်း 1.8 တန်းကျော်ကိုလက်ခံထားရပြီး EU နဲ့စီးရီးယားရဲ့တခြားအိမ်နီးချင်းနိုင်ငံတွေအနေနဲ့လည်းဒီဒုက္ခသည်တွေအကူအညီပေးရေးအတွက်ခက်ခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
တူနီရှားနိုင်ငံလီဗျားနယ်စပ်ကစစ်စခန်းတစ်ခုနဲ့ရဲစခန်းကိုတိုက်ခိုက်ခဲ့လို့စစ်သွေးကြွ22ဦးကိုအစိုးရတပ်ဖွဲ့ဝင်တွေကတပ်ပစ်လိုက်ပြီလို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။နိုင်ငံအရှေ့တောင်ပိုင်းကဘန်ဂါဒိန်းမြို့မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင်းအရက်သား4ဦးနဲ့စစ်သား2ဦးမကသေဆုံးသွားတယ်လို့အရာရှိတွေကဆိုပါတယ်။ပြစ်ခတ်မှုတွေဆဖြစ်ပြီးတဲ့နောက်မှာမြို့သူမြို့သားတွေအိမ်ပြင်မထွက်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။IS Islamic အစိုးရတွေအပါအဝင်စစ်သွေးကြွတွေနေဆက်ဖြတ်ကျော်ပြီးတော့လေပြားနိုင်ငံထဲမှာတိုက်ခိုက်မှုတွေပြုလုပ်တာကိုစိုးရိမ်မှုတွေတိုးဝါလာနေပြီးတော့အနောက်တိုင်းစစ်တပ်တွေကတူနီရှားတပ်ဖွဲ့တွေကိုအကူအညီပေးနေပါတယ်။လေပြားနေဆက်လုံခြုံရေးအတွက်လေ့ကျင့်သင်ကြားပေးဖို့ဆိုပြီးတော့ဗြိတိန်နိုင်ငံကစစ်သား20ပို့ပေးမယ်လို့အရင်တစ်ပတ်ကပဲကြေညာသွားခဲ့ပါတယ်ရှင်။
လာမယ့်ထွေထွေရွေးကောက်ပွဲမှာ Republican Party ကဘီလီယံနာတထဲကြီး Donald Trump နဲ့ရှင်ပြိုင်ဘက်ဖြစ်လာဖို့မျှော်လင့်ထားကြောင်း Democratic Party သမ္မတလောင်းနေဖြစ်တဲ့ Hillary Clinton နဲ့ Bernie Sanders တို့ကမနေ့ကပြောဆိုခဲ့ကြပါတယ်။ Michigan ပြည်နယ် Flint မှာကျင်းပတဲ့ Democratic Party စကားစစ်ထိုးပွဲမှာတော့ပြိုင်ဘက်သမ္မတလောင်းနှစ်ဦးဟာ Republican Party သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲမှာလို့ပုံကိုရေးတိုက်ခိုက်မှုတွေမလုံမိအောင်ထိန်းသိမ်းခဲ့ကြပါတယ်။သူဦးဆောင်တဲ့အစိုးရအနေနဲ့စိတ်ပိုင်းဆိုင်ရာကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပိုအာယုံဆိုင်လုပ်ဖို့လိုရဆိုတာဘာကြောင့်လဲလို့အဖြေရှာရင်ဒါဟာ Republican တွေရဲ့ပြုမှုလုပ်ကိုင်နေပုံတွေကိုကြည်ချင်းအဖြစ်သိနိုင်တယ်လို့ Bernie Sanders ကပြောပါတယ်။စကားစစ်တိုးပွဲအတွင်း Mr. Sanders ကအလုံးလက်မဲ့မှုတွေဖြစ်ပွားစေခဲ့တဲ့မြောက်အမေရိကကုန်သွယ်ရေးလွတ်လပ်ခွင့်သဘောတူညီချက်အပြင်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုပုံမှန်ဖြစ်ဖို့သဘောတူညီချက်ကိုထောက်ခံခဲ့တဲ့ Hillary Clinton ရဲ့ဒီစီးပွားရေးဆိုင်ရာမူဝါဒတွေအပေါ်ဝေဖန်ခဲ့ပါတယ်။ Mrs. Clinton ကတော့ဆမ်မူလုပ်ငန်းတွေအမေရိကမှာယင်းနီမြုပ်နှံမှုတွေပိုးပြီးတော့လှုပ်လာအောင်စူပေးတံပေးစနစ်ကျင့်သုံးသင့်ပြီးအခြေခံအဆောက်အအုံလိုအပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းထောက်ပြသွားပါတယ် ဒါပြင်အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့လက်နက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစုံစမ်းစစ်ဆေးတဲ့စနစ်ပိုကောင်းမွန်တိုးတက်အောင်လုပ်ဖို့ဆိုရတဲ့ပတ်သက်လို့လည်းတမရလောင်းနှစ်ယောက်လုံးကသဘောတူညီခဲ့ပေမဲ့လူများပြားသေးစေနိုင်တဲ့ပစ်ခတ်မှုအတွက်တနက်ထုတ်လုပ်တဲ့သူတွေအနေနဲ့လည်းတာဝန်ခံသင့်တယ်ဆိုတာကိုတော့သဘောမတူခဲ့ကြပါဘူး။လူရဲ့တသိန်းလောက်သာရှိတဲ့ Flint မြို့မှာနေထိုင်သူအတော်များများဟာလူမဲတွေသာဖြစ်ကြပြီးတော့အများစုဟာချို့တဲ့ကြပါတယ်။သူတို့တွေအနေနဲ့အခုခါမှာအစိတ်အသင့်ရေတွေသုံးဆွဲနေရပြီးဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုပြည်နယ်နဲ့ဒေသအာဏာပိုင်တွေကလည်းလာပေါင်းတော်ကြဖြစ်ရှင်းနေသေးပါ။ CNN ကတိုက်ရိုက်ထုတ်လင်းပြတ်သားတဲ့ Democratic တမရလောင်းတွေရဲ့စကားစစ်ထုတ်ပွဲအဖွဲ့မှာကလေးတွေပါဝင်အစိတ်အသင့်ရေသုံးဆွဲနေရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရကြောင်းကို Mr. Bernie Sanders ကပြောဆိုသွားပါတယ်ခင်ဗျာ။
နှစ်ပေါင်း99သတန်းရှိတဲ့ပင်းရင်ကြောက်ထဲကတောက်တဲ့တကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုမြန်မာနိုင်ငံမှာရှာတွေ့ခဲ့တယ်လို့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အခြေစိုက်အသိပညာပညာရှင်တွေကပြောသွားပါတယ်။ဒါဟာအဲ့ဒီအမျိုးအစားထဲမှာသတန်းအရင်ဆုံးကြောက်ဖြစ်ရုပ်ကျွင်းဖြစ်ပြီးတော့တွားသားဒရဝါနဲ့ပတ်သက်လို့ပျောက်ဆုံးနေတဲ့ခွင်းဆက်ကိုလည်းတွေ့ခဲ့ပြီလို့သုတေသီတွေကဆိုပါတယ်။နှစ်ပေါင်း85သန်းသတန်းရှိတဲ့ကြောက်ဖြစ်ရုပ်ကျွင်းကိုတော့အခုကြောက်ဖြစ်ရုပ်ကျွင်းမတွေ့ခင်နောက်ဆုံးရှာတွေ့ထားတာလို့ဖလော်ရီဒါသဘာဝသမိုင်းပြတဲ့ကသိပ္ပံပညာရှင်တွေကဆိုပါတယ်။လွန်ခဲ့တဲ့10စုနှစ်တွင်တော့ဒီကြောက်ဖြစ်ရုပ်ကျွင်းကိုတခြားရှေးဟောင်းတွားသွားဒရဝါရုပ်ကျွင်းတွေနဲ့အတူမိုင်းလုပ်ငန်းခွင်တစ်ခုအတွင်းကနေပြီးတော့ရှာတွေ့ခဲ့တာပါ။ဒါပေမဲ့လည်းသိပ္ပံပညာရှင်တွေကအခုချိန်ကျမှအသေးစားဆုံးဖြတ်ချက်ချနိုင်တာပါ။အခုတွေ့ရှိရတဲ့ကြောက်ဖြစ်ရုပ်ကျွင်းဟာမွေးကင်းစအရွယ်ဖြစ်ပြီးတော့ပြင်းကြောက်အတွင်းထဲမှာပြိမိနေခဲ့တယ်လို့သူတွေသူတွေကဆိုပါတယ်။ဒီကြောက်ဖြစ်ရုပ်ကျွင်းမှာမျက်လုံးတစ်စုံအပါအဝင်အယောင်ဆုံးပါဝင်ပြီးတော့ပုံမှန်ထက်ထူးကဲတာဖြစ်တည်နေတယ်လို့သိပ္ပံပညာရှင် Edward Stanley ကပြောပါတယ်။ပြင်းကြောက်ကိုမခွဲဘဲနဲ့အစစ်မြင့် X-ray နည်းပညာသုံးပြီးတော့လေ့လာစုစမ်းတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြေညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးပါမယ်။ကချင်ပြည်နယ်ဘက်ကသတင်းနဲ့စပါမယ်ရှင်။ကချင်ပြည်နယ်မှာသဘာဝတန်ရန်ဇာတာတွေကြောင့်ဖြစ်ပေါ်လာတဲ့ပြည်ပခါတွေ၊လူမှုဆိုးကျိုးတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာတွေကိုပြည်နယ်ဆွေရအာဏာပိုင်တွေကနေကူညီဖြေရှင်းပေးဖို့လူမှုခြေပြုလူမှုဖွဲ့စည်းတွေကတောင်းဆိုလိုက်ပါတယ်။သဘာဝတန်ရန်ဇာတာအရင်အမြင့်စီမံခန့်ခွဲတာနဲ့ကိုယ်ပိုင်ပြတန်းခွင့်အပါအဝင်အချက်၈ချက်ကိုဆောင်ရွက်ပေးဖို့ကချင်နိုင်ငံရေးဘာသာရေးနဲ့လူမှုအဖွဲ့အစည်း60ကျော်ကဒီနေ့ပဲတောင်းဆိုလိုက်တာပါ။မြေဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်တံအမတ်ကြီးကပြောကြားနေချိန်မှာပဲအခုတောင်းဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါရယ်။အကြောင်းဆိုကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ရှိရက်ဖက်အဖွဲ့အစည်းနိုင်ငံရေးပါတီဘာသာရေးအဖွဲ့အစည်း62ဖွဲ့ကခေါင်းဆောင်103ဦးဟာတဘာဝတရားစတာအရေးနဲ့ပတ်သက်ပြီးမြစ်ကြီးနားမြို့မှာတွေ့ဆုံဆွေးနွေးခဲ့တဲ့နောက်ကချင်ပြည်နယ်အစိုးရကတဘာဝတရားစတာရင်းမြစ်တွေကိုဓာတ်ရိုက်ထုတ်ယူတုံးဆွဲခွင့်အခွန်ကောက်ခံပိုင်ခွင့်နဲ့စီမံခန့်ခွဲပိုင်ခွင့်အကျိုးအမြတ်ခွဲဝေပိုင်ခွင့်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အာမခံရေးအပါအဝင်အချက်၈ချက်ကိုထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်။ဒီတောင်းဆိုချက်တွေဟာ AR မြစ်ဆုံစီမံကိန်းပြန်လည်စတင်ဖို့အတွက်အစိုးရတင်းနဲ့ညှိနှိုင်းပြီးလူထုလက်ခံအောင်ရှင်းလင်းမယ်လို့မြန်မာပြည်ဆိုင်ရာတရုတ်ပြည်သူတမရနိုင်ငံတပ်အမတ်ကဒီလ၄ရက်နေ့ကမီဒီယာတွေကိုပြောကြားပြီးတဲ့နောက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တဘာဝတရားစတာအရေးနဲ့ပတ်သက်ပြီးတောင်းဆိုရတဲ့အဓိကအချက်ကိုတော့ကချင်ဖွဲ့အစည်း62ဖွဲ့ကိုစားပြောရေးဆိုခွင့်ရှိသူကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ကကိုစားကြီးကအခုလိုပြောပါတယ
်။အခုကမဖြစ်ရှင်းလို့မရတဲ့အပိုင်းမှဖြစ်လာတာဒီတဘာဝတရားစတာအရေးနဲ့မြေကျောင်းဖြစ်ပေါ်လာတဲ့အပနိပခဒီလူမှုစုကြည့်ပြဿနာတွေတော့ပဝန်ချင်းဖြစ်စီမှုတွေကအင်မတန်မဆူရွာစွာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အဲ့ဒီအတွက်ကြောင့်မို့ဒီပြန်စားတာဖြစ်စီနဲ့ပတ်သက်တဲ့ခါဒီမှန်ခန့်ခွဲမှုလူမှန်ကူစတင်မှတွေးတိုးဆင်ခြင်မှုစတင်အောင်ချေပေါ်တဲ့ဟာမဟုတ်လို့ရှိနေဆက်လက်ပြီးမှပြဿနာတွေမြောက်များစွာဆက်လက်ဖြစ်ပေါ်နိုင်တယ်ဒါကြောင့်မို့နာမည်အစိုးရလက်ထက်မှာရောဒီကိစ္စကထည့်သွင်းစဉ်းစားဖို့မှာဒါကိုဖြေရှင်းနိုင်ဖို့အတွက်ကျွန်တော်တို့ကစုံပြန်ခြင်းဖြစ်တယ်
လက်တလောအရေးတကြီးဆောင်ရွက်တဲ့အချက်တွေကိုကိုစားကြီးကခုလိုထောက်ပြပါတယ
်ပထမအဆုံးကဖက်ကန်ပေါ့ဖက်ကန်ကအိမတန်မဆူရတဲ့တဘာဝပဝန်ချင်းဖြစ်စီမှုနဲ့ကျောက်စင်းကလင်းညာစွာပုံဆုံးနေပြီဒါကျောက်စင်းသူဖော်ရဲ့ကုမ္ပဏီကဒီဘခုအဆင့်နေပြီတော့လည်းခုချက်ချက်ပေးထားတဲ့ဒီနေအဆင့်မှာဘာမှစီမံခန့်ခွဲတိုင်ခွင့်လုပ်ပိုင်ခွင့်ဘာမှမရှိတဲ့အခါကျတော့ဒီဟာတကယ်ဒေသခံပြည်သူလို့ထုတ်အပ်အကျိုးမရှိဘူးဒီဟာတော့အဲ့ဒီကျုပ်ရှိတဲ့ပြည်မလူလားအတ္တခါတွေဖြစ်တဲ့လူမှုရေးပြဿနာတွေ accident တွေမတော်တဆထိခိုက်မှုတွေတဘာဝပတ်ဝန်းကျင် and in the damage so you are so idea ဖြစ်ပေါ်နေတာခုကောင်ချိုင်ဝမ်ကရေကနဒင်းဂူစမကွန်ပဏီကဖြစ်စီတဲ့နောက်တစ်ခုကမြေဆုံစီမံကိန်းပေါ့အကြီးကြီးမားမားဖြစ်တဲ့ပြဿနာ၃ခုပေါ်တော့ဂျာနဲ့ဟာအများကြီးရှိသေးတယ်ဒါကတကယ့်ကိုမဖြေရှင်းလို့မရတဲ့ အခြေအနေရောက်လာပြီ
။ကချင်ပြည်နယ်အစိုးရကတဘာဝတရားစာတရင်းမြစ်တွေကိုဒဲရိုက်စီမံခန့်ခွဲပိုင်ခွင့်ရဖို့အတွက်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်မယ်လို့တဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့စိန်လန်အမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတုံ့တက်ပါတယ်
။ Constitution ရင်ပြန်ပါပေါ့ဗျာ။အဲ့ nature resource နဲ့ပတ်သက်တဲ့ဟာဆိုရင်တော့ဟုတ်တယ် amendment နဲ့မှပြန်ထည့်ရပါပေါ့ဒီသူ့ရဲ့လက်ရှိ constitution ရဆိုရင်တော့သူဇာတိဇာနှစ်ထဲမှာဒေသဆိုင်ရာအစိုးရအနေနဲ့စီမံအုပ်ချုပ်နိုင်ငံတွေကိုပို့ပေးရမှာပေါ့ဟိုအခွင့်အာဏာကိုအောက်ခြေမှာတင်ပေးတာမျိုးဖြစ်အောင်လုပ်ရမှာပေါ့အဲ့တော့ကျွန်တော်တို့ကဘာလို့လုပ်ချင်တာလဲဆိုတာကိုဒေသတိတိကျကျလေးပြောဖို့လိုတယ်ပြီးတော့အဲ့လိုလုပ်ဖို့ capacity လည်းကျွန်တော်တို့က available လို့တယ်ပြီးတော့ monitoring ပေါ့monitoring ဆိုတာဒီလိုလုပ်တဲ့ခါမှာလည်းအောင်မြင်မှု social media ကိုကျွန်တော်တို့ကစောင့်ကြည့်နိုင်တဲ့စနစ်တည်ရှိဖို့လိုတယ်။နောက်မို့ဆိုရင်ဆိုရပဲဆုံးပြတ်ဆုံးပြတ်ပြည်သူပဲဆုံးပြတ်ဆုံးပြတ်ဒီနားစောင့်ကြည့်ပြောဆိုတဲ့လူရှိရင်တော့ပို့ပြီးတော့အလွယ်သုံးစားလုပ်တဲ့ပုံစံပဲရှိတယ်
။ကချင်အဖွဲ့အစည်းတွေတောင်းဆိုတဲ့အချက်တွေမှာပြည်နယ်လွှတ်တော်ကရွေးချယ်တင်မြှောက်တဲ့ပြည်နယ်ဝန်ကြီးချုပ်ကိုပြည်ထောင်စုအစိုးရကအသီးမှတ်ပြုပေးဖို့နဲ့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့ပြိပခတွေကိုတွန်းအားပေးတဲ့စီမံကိန်းတွေနဲ့တဘာဝတရားစာတရီထုတ်ယူသုံးစွဲတာကိုနိုင်ငံရေးအရာမဖြေရှင်းနိုင်သေးချိန်မှာရပ်တန့်ထားဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့တရုတ်နိုင်ငံကနေဖားကန့်ဒေတာကိုကြောက်စင်းတူဖို့ရေးဆိုင်ရာယဉ်ကျန်းတရားကြီးတွေတရားမဝင်တင်သွင်းတာနဲ့ပတ်သက်ပြီးပြည်내အစိုးရအဖွဲ့နဲ့အကောက်ခွန်ဌာနကထိတ်တန့်အရာရှိတွေကိုအရေးယူတာတွေရှိခဲ့ပါတယ်။
ကချင်ပြည်နယ်အတွင်းပြည်ပခရီးတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ပတ်သက်လို့လူမှုဖွဲ့စည်းတွေကပြည်နယ်အစိုးရကိုဖြေရှင်းပေးဖို့တောင်းဆိုနေတာနဲ့ပတ်သက်ပြီးတော့ကိုမိုးစောတင်ပြခဲ့တာပါ။ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်။အခုကတော့အစိုးရတက်လက်ထက်လူနည်းစုတွေရွေးပါတွေလှုပ်ဆောင်နိုင်မလဲဒီပေါ်မျှော်လင့်ချက်ဘာတွေရှိနေတယ်လဲဆိုတာကြည့်အောင်ပါ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရအာဏာရယူဖို့အတွက်တလနီးပါးပဲလူတို့တာဖြစ်ပြီးတော့ဒီနိုင်ငံရဲ့တိုင်းရင်းသားလူနည်းစုတွေများပြားလာတဲ့ဒီအရေးကိစ္စတွေကိုလည်းကင်တွယ်လာရတော့မှာဖြစ်ပါတယ်။အစိုးရတစ်ကလူနည်းစုတွေအရေးဘာတွေဆောင်ရွက်ပေးနိုင်မလဲဆိုတဲ့အပေါ်မှာတိုင်းရင်းသားအဖွဲ့အစည်းတွေကမျှော်လင့်ချက်နဲ့ဆက်ရထပ်တန်းနေကြပါတယ်။ VOA သတင်းထောက် KD Arno ရဲ့သတင်းလွှာကိုမတ်သိငီထိုက်ကတင်ပြပေးပါမယ်ရှင်
။ကြားပြည်နယ်ကလွှတ်တော်အမတ်နေရာအားလုံးနေပါကိုဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရခဲ့တာဖြစ်ပြီးကြားပြည်နယ်ဒီမော်ဆိုဈေးတဲမှာတော့အပြောင်းလဲအတွက်မျှော်လင့်ချက်တွေအတော်မတန်နိုင်ဖြစ်နေကြပါတယ်။ဒေတာကံမူတော်ကသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်။အမောရရဲ့အဖာလေးကနိုင်မဲ့ပတ်ချပတ်တာ
ကျမတို့ရဲ့မျှော်လင့်ချက်ကပညာရေးကျန်းမာရေးစောင့်ရှောက်မှုပိုကောင်းလာဖို့နဲ့နိုင်ငံတော်စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့ပဲဖြစ်ပါတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ KNY လက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားဆယ်စုနှစ်ချခုနေပါကြပြည်ပခါတွေကြောင်းအစုလိုက်အပြုတ်လိုက်ရွှေ့ပြောင်းနေထိုင်ရမှုတွေဒေတာဖွံ့ဖြိုးရေးကလည်းအကန့်အသတ်နဲ့သာရှိခဲ့ပြီးစီးပွားရေးဖွံ့ဖြိုးမှုလည်းမရှိဖြစ်စေခဲ့ပါတယ်။စီးရတဲ့ပြည်နယ်တွေထဲကတစ်ခုဖြစ်တဲ့ကြားပြည်နယ်မှာရင်းနှီးမြှုပ်နှံမှုသစ်တွေတွေ့လာရပြီဖြစ်ပြီးအခုတော့လမ်းသစ်တွေတိဆောက်ကျောင်းတွေဖွင့်လှစ်ပြီးပြည်နယ်တက္ကသိုလ်တို့ကလည်းရှိနေပြီဖြစ်ပါတယ်။ဒါပေမဲ့တက္ကသိုလ်ကျောင်းသား 2,000 တောင်မပြည့်ပါဘူး။နောက်အစိုးရရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေကကျေးလည်နေကရင်ပြည်သူအများစုမခံစားရဘူးလို့လည်းတချို့ကယူဆကြပါတယ်။ရွာတကြီးတူဖြစ်တဲ့ရွှေလက်ကတော့အခုလို့ပြောပါတယ
်ကျွန်တော်လည်းဒီအစိုးရတစ်ပဲကျွန်တော်စောင့်ဆိုင်နေပါတယ်အစိုးရတစ်ရန်ကျွန်တော်ဒီလိုမူတွေဒီလိုချင်းချင်းမရှိတဲ့စင်းသားတွေအကုန်လုံးလောင်းချုံမှတိုးတက်ရာတိုးတက်ကြောင်းဖြစ်မလားလို့ကျွန်တော်တော့အထင်ဒါပဲရှိတယ်လွန်လာခဲ့2045ပါနော်လွန်ခဲ့တာကျွန်တော်လုတ်ခဲ့တာလဲပဲရှိတယ်ပေါ့နော်ဒါအခုမူပြောင်း2069မျိုးဒီအမေဆိုးရတာအိုးဆိုးနိုင်သမရဖြစ်ပြီဆိုရင်မူပြောင်းမလို့ကျွန်တော်ထင်တယ်ပဲ
ကြရားပြည်နယ်ရဲ့တဘာဝတရားစာတတွေကတော့နိုင်ငံကိုကာလကြာရှည်အုပ်ချုပ်ခဲ့တဲ့စစ်အစိုးရနဲ့ပတ်သက်တဲ့ကုမ္ပဏီတွေသာလုတ်ကင်နေကြတာပါဒေတာခံတွေအတွက်တော့တခြားအခွင့်အရေးကလည်းများများဆားဆားမရှိတာကြောင့်ဘေးဆိုင်ပြိုပြီးရပ်တည်နေကြရပါတယ်ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့တာဝန်ရှိသူတို့ကတော့ဖက်ဒရယ်ပြည်ထောင်စုစနစ်ကသာပြည်နယ်ဖွံ့ဖြိုးရေးကိုဆောင်ကျဉ်းပေးနိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ
်တိုင်းပြည်သူပြည်သားတွေဥစားပေါ့လူ insan တော့ပြေးသွားတာပေါ့တခုခုလုံးမဆိုကိုချင်းချင်းအုတ်ချုပ်ဆုံးမတုံတင်တော့ဘာလို့ဒါလေးဥစားပညာရေးကျမကြီးအဒီဖြွန်ဖြွန်ရဆက်ဆက်ကိုပိုင်လုံးခွင့်ရှိတာပေါ့
ဒါပေမဲ့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကြီးမှာတိုင်းရင်းသားပါတီတွေဟာလွှတ်တော်အမတ်နေရာလောက်လောက်လာလာမရခဲ့ပါဘူးဒ တိုင်းနာပါတီတွေကိုမဲမထည့်ခဲ့ကြပဲတိုင်းရင်းသားလူနည်းစုတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယုံယုံကြည်ကြည်နဲ့မဲပေးခဲ့ကြတာဖြစ်ပြီးနောက်လာအတွင်း NLD ပါတီကအစိုးရအာဏာရယူပြီးရင်တော့လူမှုစီးပွားရေးအကျိုးအမြတ်တွေခန်းစားရမယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်
တော်ရရှင်များရှင်တမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြယ်တော့မှာဖြစ်ပါတယ်စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အသစ်တက်လာမယ့် NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်သင့်ပါသလဲတိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်လေးနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238955 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတစ်ခါကတော့ဒီရှမ်းပြည်နယ်ဘက်ကလက်နက်ကင်ပြပကတွေရဲ့နောက်ဆုံးအခြေအနေကိုကြည့်အောင်ပါ။တိုင်းဒေသလက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာစစ်တပ်တို့အကြားရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်တိုက်ဆိုသလိုပြန်လည်ဖြစ်ပွားနေပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေကြတဲ့အတွက်လည်းဒေသအတွင်းမှာစစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတော့တိုးလာမှာကိုအကူအညီပေးသူတွေကစိုးရိမ်နေကြတာပါ။အပြည့်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ဒီကနေ့ February 9ရက်နေ့မနက်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်တွေကကြောက်ဖြူကျေးရွာနာမှာမြမစစ်တပ်နဲ့တအန်းပလောင်တပ်ဖွဲ့ TNLA ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ် February 6ရက်နေ့ကနမ်ဆန်မန်တုံကုတ်ခိုင်မြို့နယ်အနီးတစ်ဝိုက်မှာလည်းတိုက်ပွဲတွေဖြစ်နေသလိုဒီကနေ့မနက်ပိုင်းမှာတော့ကြောက်မဲမြို့နယ်အနီးကြောက်ဖြူကျေးရွာနာမှာမြမစစ်တပ်နဲ့တအန်းပလောင်တပ်ဖွဲ့ကြားတိုက်ပွဲတော်တော်လေးပြင်းထန်တယ်လို့တအန်းပလောင်တပ်ဖွဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဘူမူးမိုင်အိုက်ကျော်ကပြောပါတယ
်တက်တွဲရတဲ့မနေ့ကနေ15လောက်နေစားတယ်ဘာတက်တွဲရတဲ့တော့ဆက်တဲ့နေ့ကမပြတ်ဘူးအာဒီနှစ်နာရီခွဲလောက်ကမှဒီအစိုးရဘက်ကလေးရောင်းနဲ့အာစတင်ပြီးဖြစ်နေအခုတည်းဖြစ်နေတော့ခုခဲ့မြို့နယ်အဂျုံတော်ကြီးရောဘုနော်အဲ့မှာမနေ့ညဒီအတညလုံးတို့ကလူနေကြီးတရားငါမမတို့60မမတို့ပြည်တယ်အာအဲ့မှာရောတရားလုံးအာယုံချဘောနာယုံချပြစ်ပြီးလေဒီမနေ့လည်းအမတရမ်ကြီးရောလည်းမနေ့ရောဘုံတို့ထိပ်ပြီးလာတယ
်အခုနောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဖေဖော်ဝါရီလအတွင်းရှမ်းပြည်မြောက်ပိုင်းမှာတအန်းပလောင်တပ်ဖွဲ့ TNLA နဲ့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ RCSS SSC ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေထောင်ထဲချီထွက်ပြေးလာရပြီးနောက်မြန်မာစစ်တပ်ဘက်ကရှမ်းပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းရေးလုပ်သွားမယ်လို့သတင်းထုတ်ပြန်ပြီးမှာတော့မြန်မာစစ်တပ်နဲ့တအန်းပလောင်တပ်ဖွဲ့ကြားအခုလိုတိုက်ပွဲတွေပြန်ပြီးပြင်းထန်လာတာပါကြောင်မဲမြို့နယ်အနီးတအန်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအခုလိုတိုက်ပွဲတွေပြန်ပြီးပြင်းထန်တဲ့အခြေအနေမှာဒုက္ခသည်တွေထပ်တိုးလာဖို့ရှိပြီးမကြသေးခင်ကနေရက်ပြန်သွားတဲ့ဒုက္ခသည်တွေပြန်ရောက်လာဖို့ရှိတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ဆိုင်းတန်းမောင်ကပြောပါတယ်
အခုကပြန်သွားကြတယ်လို့ဒါပြောတာတိတိတော့တိန်းတာဗျဟိုမှာတော့ကြတော့တိန်းပြီးတော့မျိုးရဲပြန်ပြေးလာမယ်အဲ့လိုတဘောနဲ့ပြန်သွားကြတာအေးချမ်းနဲ့ရွာလေးခဏတစ်ဖြုတ်ပြန်ကြတယ်ပြည်ပြည်သွားတင်းကြတယ်ပြည်ပြန်ပြေးကြပြန်ပြေးလာကြမယ်စိုက်ပွဲထပ်ဖြစ်တော့ထပ်ပြေးုံမရှိတာပေါ့ဗျာ
ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ RCSS SSC နဲ့တအန်းပလောင်တပ်ဖွဲ့ TNLA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့ပေါ်ကိုစစ်ဘေးရှောင်ခိုးလုံနေကြတဲ့ဒုက္ခသည်4000ကျော်တဲ့က1000ကျော်လောက်ဟာပြီးခဲ့တဲ့ရက်ပိုင်းကနေရက်ပြန်ခဲ့ကြတာပါ February 6ရက်နေ့ကတအန်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမိုင်းယူလေးကျေးရွာနဲ့ကျယန်းကျေးရွာနာမှာတိုက်ပွဲပြင်းထန်တာကြောင့်ဒေသခံရွာသားတွေကုတ်ခိုင်မြို့ပေါ်ကိုထွက်ပြေးလာကြရပါတယ်မြန်မာစစ်တပ်ဘက်ကကုတ်ခိုင်မြို့နယ်အနီးကျေးရွာတချို့ကဒေသခံရွာသားတွေကိုဝင်ရောက်စစ်ဆေးမှုတွေရှိသလိုတိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ကုတ်ခိုင်မြို့ပေါ်ကိုလာရောက်ခိုးလုံနေကြရတယ်လို့ပလောင်အမျိုးသားပါတီကဗဟုအလုံးမှုဆောင်ကော်မတီဝင်ဦးအောင်ဝင်းကအခုလိုပြောပါတယ်
တချို့ရွာလူတွေလည်းကုတ်ခိုင်မြို့ပေါ်မှာတချို့နေဆက်ရာ ဒီကိုအတိမိတ်ဆွေကိုစဉ်းညူးဒီမှာလာခဏလာခိုးလုံးတာပဲလာခိုးတာပဲရှိတယ်နောက်ပြီးတော့ဟိုလိုမျိုးရေရှည်တော့မဟုတ်ဘူးစစ်တဲ့အနေနဲ့တော့ဒီသူတို့အင်အားတို့ခုဒီလောလောဆယ်တဲ့အင်အားတို့ချက်နေကြတယ်ဒီအင်အားဖြည့်တာတွေရှော့ပေးဖို့ပေါ့နောက်ဆုံးတော့လူသူတွေလူလူလက်လက်နဲ့စစ်ဝါရှာမယ်လို့ကြိုင်မယ်နေထိုင်မယ်အဲ့ဒီအတွက်ပဲကျွန်တော်ဟိုကြည့်စီခြင်းနဲ့
February လောက်ကောင်မိုင်းလောက်ကစပြီးမြမစစ်တဲ့အနေနဲ့ရှမ်းပြည်မြောက်ပိုင်းမှာတပ်ရင်အားအလုံးရင်းနဲ့တိုးချဲ့နေရယူပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေထပ်တိုးလာမှာကိုစစ်ဘေးရှောင်ရေးကူညီဆောင်ရွက်နေသူတွေကစိုးရိမ်နေကြပြီး
ဘုံမကြခင်ရွှေပြည်ချိန်မှာလက်ဖက်မခူးနိုင်ပါကိုလည်းဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုမမေ့မြကန်သတင်းပေးပို့ခဲ့တာပါ။ဒီအပေါ်မှာတိုင်းဒေသကြီးလှုပ်ရှားနေသူတွေအကြဘလို့စိုးရိမ်မှုတွေရှိနေတယ်လဲဆိုတာကိုလည်းတစ်ဆက်တည်းကြည့်ရအောင်ပါ။တိုင်းဒေသဒေသတွေမှာမူရေးဆေးဝါးစိုက်ပျိုးထုတ်လုပ်မှုတွေနဲ့
ကျွန်တော်တို့ရဲ့ဒေသခံတွေကိုတိုက်ပွဲတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကတော့တစုံတရာသတင်းထုတ်ပြန်လာမှုတွေကြားစီးရေးတင်မာမှုတွေတိုက်ပွဲတွေလည်းဖြစ်ပွားနေတာပါအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပါမယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဒီရက်ပိုင်းအတွင်းကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့မြန်မာစိုးရစစ်တပ်တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေပြီးဒါဟာလည်းဘိန်းတိုက်ဖြတ်ရေးလုပ်ငန်းတွေကြောင့်ဖြစ်လာရတဲ့တင်းမာမှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကမခွန်းကြားကပြောပါတယ်
အထူးသဖြင့်ဒီရှမ်းပြည်နယ်မြောက်ပိုင်းပေါ့ဒါပေမဲ့တက်တက်ကိုတိုက်ပွဲဖြန့်ပြီးဖို့ကျွန်မကဘူးစီးပွားရေးလမ်းကြောင်းကိုပြင်နိုင်ငံရေးအရာကိုဒီလိုရှိရင်တော့ဒါစစ်ပွဲတွေကတော့ဖြစ်ဖို့ဖြစ်မှာပဲဘာဖြစ်လို့လဲဆိုရင်မူရင်းစေဝါရှိရှိရှိရှိစစ်တောင်းတဲ့အများကြီးထုတ်ထားတာဖြစ်တယ်အဲ့တော့မူရင်းစေဝါကိုတောင်းပြပြီးမှလည်းနောက်ထပ်တိုက်ပွဲပေါ်ထုတ်မှာဖြစ်တယ်နှစ ชั้นดินเนี่ยไปดีรามหุบเนี่ยยังงงเนี่ยมันเดือดมาพันสี่ยามีเนี่ยมุ่งยี่สิบว่าประมาณน่าสุดแล้วแต่เจ้าขมันลีลีที่บาร์เลย
ชั้นดินเนี่ยไป GIA แต่มหาลีทิ้งชาวยาดีตามาก็เชื่อแล้วนะกันจะเผยดีกันจะเผยမြန်မာစစ်တပ်နဲ့ပန်စေးပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကတဖက်မကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံသတင်းတွေကဖော်ပြနေပေမဲ့လို့သက်ဆိုင်ရာတပ်ဖွဲ့တွေကိုဆက်သွယ်လို့မရတဲ့အတွက်အသေးစိတ်တော့မသိရသေးပါဘူး။ကချင်ငင်းရဲကျိုးဆောင်ဖွဲ့ကဦးအင်ရှန်ဆန်အောင်ကတော့ရှမ်းမြောက်ပိုင်းဘက်မှာဖြစ်နေတဲ့ကချင်နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုတွေကိုအခုချိန်ထိပြေလည်အောင်ဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်
။ရှမ်းမြောက်ဘက်ကတော့အဲဒီကေဟိုနဲ့အချိန်ကြီးလို့ဈေးမနေတာပါအဲ့ဒါကချင်းရဖြစ်နေတဲ့ကိစ္စလို့ဖြစ်နေတယ်အဲ့ဒါစီတန်ဒါတီတောင်ကျုပ်အချင်းနဲ့ပဲဆွေးနွေးလို့ရမယ်နေသားမျိုးဖြစ်နေတယ်အရင်ကတော့လောက်တာရှိပါတယ်ဒါမဲ့စိတ်ပြီးတော့အဆမမြောက်ကြဘူးဖြစ်နေတယ်
တိုင်းရင်းဒေသတွေမှာကြုံတွေ့နေရတဲ့စီးရဲတင်မာမှုတွေမွေးစေဝါပြဿနာတွေနဲ့စိန်ခေါ်မှုတွေကိုတော့ရွေးကောက်ပွဲအနိုင်ရ NND ပါတီဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာဦးစားပေးဖြည့်ရှင်းသွားဖို့ရည်မှန်းထားတယ်လို့လည်း NND ပါတီရဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါတယ်
တော်ဆက်စီတနာဖြစ်တဲ့ဒါရီကကျုပ်ကြီးပါဗျာအလို့အစီဒီတော့မှာပါဒီမိုကရေစီနိုင်ငံမှာကွန်ဖက်ဒရယ်လို့ပါလို့ကိုပိုင်ဥရီပြသနိုင်ခွင့်ကိုပိုင်ဥချွခွင့်တို့ဒါတော့အကုန်ပါပြီးသားပဲနေဒါ170ပဲကိုအလုံးအပြည့်စုံတနည်းအားနဲ့အလုံးပြီးတော့မှာဥစားလေးပဲလေဒီ transition အချိန်ရမှာတပြည့်မလုပ်တင်ဘူးလေအကုန်လုံးတူလဲနေတက်တက်နေပြီးသားပဲအလူတက်နေတယ်မတင်းကျင်နေဆိုတော့တွတ်တိုက်နေဗျာ
မွေးဆေးဆွဲမှုကြောင့်လူမှုရေးပြဿနာတွေကြုံနေရတာကိုမကျေနပ်ကြတဲ့ဒေသခံလူထုနဲ့တက်ကြွလှုပ်ရှားသူတွေကမကြသေးခင်တော့ကကချင်နဲ့ရှမ်းမြောက်ပိုင်းဘက်မှာဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးလှုပ်ရှားမှုတွေလုပ်ခဲ့ရမှာတော့ထိတ်တရင်ဆိုင်မှုတွေပြည်ပခတွေနဲ့လည်းကြုံခဲ့ရပါတယ်ရှင်
။ဒါကတော့တိုင်းသားဒေသတွေမှာမူရစ်စီဝါကိစ္စတွေနဲ့ဆက်နွယ်ပြီးတော့မကြသေးခင်ကစလို့စီးပြည်ပခတွေတင်းမာလာနေတဲ့အပေါ်မှာတိုင်းသားရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာနဲ့ပတ်သက်ပြီးတော့မတ်ဆူမွန်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ View American တန်ရဲ့တင်းနေလာနေညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မကြခင်မှာတော့တင်းနေလာနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ Blogger တွေပြောသမျှအစီအစဉ်၊တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်မတ်လ9ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်အပြင်ဒီတစ်ပတ်သက်တမ်းရောင်းသတင်းတော်အစီအစဉ်မှာဆိုရင်တော့
To our friends in the West
Bakawe
Number 6 on the 10 list
What do you want?
Your president
ကဘာတဝမ်းကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထထတာတွေကိုကြားရမယ်တက်တန်ရောင်သတင်းတော်အစီအစဉ်ကိုတော့မကြားခင်မှာပြည်စုံနာဆင်ပါရှင်အခုကတော့အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရဲ့ပထမဆုံးစုချေရဈေးခွက်ဖြစ်တဲ့ရန်ကုန် Stock Exchange ကိုကုမ္ပဏီ6ခုနဲ့အတူဒီဇင်ဘာလ9ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပြီးတဲ့နောက်အများပြည်သူအကြားအစုချေရဈေးခွက်အပေါ်မှာစိတ်ဝင်စားသူတွေလည်းတဖြည်းဖြည်းများလာပါတယ်စုရှယ်ယာဈေးကိုမြန်မာနိုင်ငံမှာအခုမှစတင်မိတ်ဆက်တာဖြစ်တဲ့အတွက်ဒီဘော်စိတ်ဝင်စားကြတဲ့အများပြည်သူတွေအနေနဲ့လည်းအလင်းမြန်ကြီးပွားလို့စိတ်ကိုရှောင်ရှားပြီးတော့အစုရှယ်ယာဈေးအကြောင်းကိုအသေးချာလေ့လာပြီးတော့မှပါဝင်လှုပ်ဆောင်သင့်တယ်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကတော့ပြောပါတယ်အစုရှယ်ယာဈေးကွက်အကြောင်းစောင့်ရန်ရှောင်ရန်တွေနဲ့ပတ်သက်လို့ဦးခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစုံဝင်းနိုင်ကတင်ပြထားပါတယ်ရှင်
ဒီကတော့ဘောကိုစိတ်ဝင်စားနေကြတာပေါ့နော်စိတ်ဝင်စားတာကဖြစ်တင်ဖြစ်တတ်တာလေပူတယ်လို့တော့မအောင်မင်းကြီးရဲ့မေးတိုင်းလို့ရှိရင်သူကဘယ်လိုစောက်ချင်ရဘယ်လိုကစားရမလဲဆိုတာစမေးတယ်အမှန်တော့စောက်ချင်ရကကစားတာလေတစ်ပိုင်းပေါ့ကြည့်အမှန်တကယ်တမ်းကတော့ရင်းနှီးမြှုပ်နှံမှုလုပ်တဲ့ပိုင်းပေါ့အဲ့တော့ရင်းနှီးမြှုပ်နှံမှုမကြည့်ပဲနဲ့အမှန်အခြေခံအနေနဲ့ပြောရတော့ဒါကဝေစုခိုင်းလိုက်တာပဲလေဝေစုရဲ့ဘာမှအဲ့လို့ရှိရင်အတိုးရမယ်ဒီစောက်ချေရအစုချေရဝယ်ထားလို့ရှိရင်အမြတ်ဝယ်စုပေးရမယ်ရှယ်ယာတွေဈေးနှုန်းတက်လို့ရှိရင်ကိုကျူကစားမယ်ပေါ့ဒါဝယ်စုကောင်းတဲ့ယူနီမြန်နာနဲ့တဘောပြီးမယ်အခုကလူတွေစိတ်ဝင်စားနေကြတာကလည်းများတစ်ဖြည်းဖြည်းချင်းနေကြတာပေါ့လေဘယ်လိုကစားလိုက်ရမလဲဘယ်လိုလုပ်ရမလဲဆိုတော့ဒါတွေကမကျွမ်းကျင်သေးပဲနဲ့ကစားတဲ့ခါမျိုးမဖြစ်တင်ဘူးပေါ့နော်အဲ့တော့နှစ်ခုပြောပါတယ်တစ်ခုကတော့ပါလဲဆိုတော့မကျွမ်းကျင်နဲ့နားမလည်တဲ့အလုပ်ဆိုရင်မလုပ်ပါနဲ့ကြောင်းကျင်တဲ့ကိုကိုနားမလည်မလုပ်ပါနဲ့ကိုနားလည်လုပ်ပါနောက်တစ်ခုကတော့လောဘကြီးမှားမယ်နော်လောဘကြီးမှားမယ်အဲ့တော့ကိုနိုင်တဲ့လောက်ကလေးလုပ်ပါဟိုအိမ်ရောက်ပြောလုပ်လိုက်တဲ့ဟာမျိုးလားနေရောက်ပြောလုပ်လိုက်တဲ့ဟာမျိုးဒီတစ်ဖြည်းဖြည်းခွေးပြပေါ့လေအဲ့လိုဟာမျိုးမလုပ်ပါနဲ့တစ်ဖြည်းဖြည်းနားလည်အောင်လေ့လာပါလေ့လာပြီးမှလုပ်ပါစရာအဓိကဒီအပိုင်းမှာအဲ့လိုလေးဆိုလိုက်ပြောပြပါတယ
်နောက်တစ်ခုကဒီစောစောဆရာပြောသွားသလိုပေါ့ဟိုမြန်မာလူထုအကြမ်းမှာရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးတော့ဆရာ့အမေကြမြန်းကြတာတွေရှိတာတော့မှန်ပေမဲ့ဟိုကျွန်တော်တို့ရာခိုင်နှုန်းအဖြစ်ကြည့်မယ်ဆိုနည်းဦးမယ်လို့ယူဆလို့ရတာပေါ့နော်ဆိုတော့လူထုအကြမ်းမှာရောဒီလူထုအကြမ်းမှာရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးအသိပညာဘယ်လောက်များရှိသလဲ
တမန်ပြည်သူလူထုအနေနဲ့ပြောရရင်တော့စိတ်ဝင်စားဘူးလို့ပြောရမှာပေါ့နော်ဒါတမန်ပြည်သူလူထုအနေနဲ့ပြောရရင်တော့ဘုဒ္ဓတာဘယ်လောက်ရှိသလဲဆိုတာဘယ်လောက်မှမရှိဘူးလို့ပြောမှာဆရာကအဲ့ဒါကြောင့်မလို့ဟိုတက်ဆိုင်ရာဒီရန်ကုန်စတော့အခြေအနေလိုက်ဒီပညာပေးတယ်နော်ဟိုအကြောင်းမသိဘဲနဲ့ဟိုတော့တင်းတင်းချာချာလေ့လာပါဟိုတနိုင်လောက်ပါမနိုင်ရင်မလုပ်ပါနဲ့နောက်ပြီးတော့ဝယ်နဲ့ဝယ်နဲ့စောက်ချေရာဒီအကြောင်းတွေလေ့လာပါဆက်ပြီးသူလည်းပညာပေးတယ်ဆရာလည်းဘေးအနေနဲ့ဖက်ဒရယ်အနေနဲ့ပညာပေးပါတယ်တကယ်တမ်းကတော့သိတဲ့ဟာသဘောပေါက်တဲ့ဟာတော်တော်နားလေဟာတော်တော်ရှားပါဘာမှမသိဘဲနဲ့ဒီလိုများပြောတာကြားလာနေလိုက်ဝယ်ကြဒီနောက်ဝယ်လို့လိုက်ဝယ်တဲ့သဘောတွေများတယ်ဒီတိကျကြမှာဆန်းစစ်နိုင်တဲ့အခြေအနေမရှိသေးဘူ
းအခုလက်ရှိအနေအထားအထိပေါ့နော်ဆရာဟိုဘယ်လိုလူတွေကများဒီအစုရှယ်ယာတွေဝယ်ထားကြပါသလဲကျွန်တော်တို့အစောပိုင်းမှာကြားတာကတော့ဒီမှာဟိုစတင်လုပ်ကိုင်တဲ့ကုမ္ပဏီတချို့ရှိတယ်ပေါ့နော်နည်းနည်းအထူးသဖြင့်တော့ပတ်စံရှိတဲ့လူကုမ္ပဏီကြီးတွေပေါ့သူတို့ကစပြီးလုပ်ကြတယ်ပြောပါတယ်ဆိုတော့အခုစောစောကျွန်တော်တို့ပြောနေကြတဲ့ဒီတာမန်ပြည်သူတွေပေါ့နော်ကျေကျေပြန့်ပြန့်ဖြစ်လာတဲ့အနေအထားရောက်တဲ့ဒီမရောက်လာသေးခင်မှာအခုလက်ရှိအနေအထားအရဆရာဘယ်သူတွေများအစုရှယ်ယာဈေးကွက်မှာပါဝင်ရောင်းဝယ်နေကြပါတလေ
ဝယ်ထားကြတာကတော့အခုအရှိမပေါ့နော်အရှိမတချို့ကုမ္ပဏီတွေကနည်းနည်းနာမည်ကြီးတယ်နာမည်ကြီးတာပေါ့လေဒါလည်းလူပြောသူပြောနေပေါ့လေအဲ့တော့နာမည်ကြီးတဲ့ကုမ္ပဏီကြီးတွေဆိုရင်အဲဆိုပါတော့ဝယ်ဒီမလောက်တော့မရဘူးဝယ်တဲ့ခါကနှစ်ဆရှိတာသူရောင်းတဲ့ခါတစ်ဆလောက်ပဲရှိတယ်အဲ့တော့ဒါလည်းမှန်းလို့ရပါတယ်ဟိုအများစုကတော့နည်းနည်းချင်းအဲဝယ်ထားတဲ့သူတွေ ေများတယ်သူတို့ကပြောတယ်သူတို့ကအများစုပေါ့လေဟိုလုံးလိုက်ခဲလိုက်အများကြီးဝေတယ်နဲ့လူလူမရောဘူးနည်းနည်းပါးပါးဝေတဲ့သူတွေကိုပဲရောင်းတယ်လို့ပြောတယ်အပေးကြတာတော့ဒါလည်းဝေကြီးတတ်နိုင်တဲ့လူတွေပေါ့နော်ဝေကြီးတတ်နိုင်တဲ့လူတွေမျိုးဘုံရှာရှိတဲ့လူတွေကျင်ပါပါအဲဒါမှပြောရရင်တော့ဆရာတို့တောင်မဝေထားပါဘူးဆရာတို့တောင်ရွေးရစေမရဘူး
နောက်တစ်ခုကအခုလိုအယောင်းဝက်လုံနေကြတဲ့နေရာမှာကောဆရာဒီဟာကကျွန်တော်တို့ပြောကြမယ်ဆိုရင်တော့ဟိုတခြားဒီဖွံ့ဖြိုးပြီးနိုင်ငံနေနဲ့ရှင်လို့တော့မရသေးဘူးပေါ့နော်ဒါပေမဲ့အထူးသဖြင့်ဟိုကျွန်တော်တို့နီးဆက်ဆက်ပြောနိုင်တာကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ဆိုရင်ထိုင်းတို့စင်ကာပူတို့လိုဟိုအိန္ဒိယနိုင်ငံတွေပေါ့နော်အဲ့လိုလိုနဲ့ရှင်မယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အခုလက်ရှိအနေအထားဒီအစုရှယ်ဈေးကဘယ်လောက်ထိစစ်စစ်မှန်မှန်အစုရှယ်ဈေးလို့ဖြစ်နေပြီလဲအစောပိုင်းကျွန်တော်တို့ကြားတာဟိုတချို့လက်သိထိုးပြီးတော့ကုမ္ပဏီတွေကအဲ့လိုမျိုးရောင်းဝယ်လို့အစုရှယ်ဒီစဈေးဆက်ဆက်ချင်းမှာအဲ့လိုလောက်ကြတယ်ပြောကြတယ်အချင်းချင်းသိတယ်မလားဟိုခင်ရခင်ကြောင်းဒီနေ့ရင်းဒီကြောင်းလောက်ကြတယ်ဆိုတော့အတံမျိုးတွေကြားတော့ဒီအစုရှယ်ဈေးရောတကယ်ဈေးကွက်ရယ်လို့ပြီးပြင်စစ်စစ်မှန်မှန်ဖြစ်ပြီလားဆရာ
ဘယ်ဖြစ်တယ်ဟိုအခြေခံတွေလည်းပြောရင်တော့ဘယ်ဖြစ်လဲနောက်တော့ဝေါ်ရဟိုကိုဟိုတဘောမကြတာတွေဝင်မကြကြတယ်အများကြီးရှိတယ်ကိုဒါလည်းနားလည်နိုင်ပါလေကိုအားနေတဲ့ကြည့်တယ်နော်အဲ့တော့တစ်ခုကတော့ဒီလက်သိထိုးပါညာတော့ပြောတာပါပဲအဲလိုချင်တော့မရဘူးပေါ့လေလိုချင်တော့မရဘူးဒါလည်းဟုတ်ချင်မှလည်းဟုတ်တယ်ဘာလို့တော့ဒီပိုင်းမှာတရေနေကြားတဲ့ဟာတိုင်းဟာမှန်တာမဟုတ်ဘူးကိုကတော့ဘာလို့စိတ်ကြည့်တယ်လဲဆိုတော့ဖြစ်ပြဖြစ်လိုက်တဲ့ဈေးလုံးတွေမဟုတ်သေးနေမှာဟုတ်တယ်အခုပဲတချို့ share တွေကတော့စည်ရင်းပေါက်ကုမ္ပဏီတွေမှာအဲစည်ရင်းတွင်းဖို့စဉ်းစားနေတုန်းပဲရှိသေးတယ်ဘယ်သူမှစည်ရင်းပေါက်ကုမ္ပဏီ listed company မဖြစ်သေးဘူးအဲ့ဒီအချိန်မှာသူရှစ်ဆတက်တဲ့ပါညာဆိုတော့အဲ့ဒါကြီးစိတ်ပြောတဘာဝမကြောက်ဘူးပုံဝင်လည်းမကြောက်ဘူးတော့သူကစရင်ပေါက်ကူဖြစ်မလားမဖြစ်မလားလဲတော့မသိဘူးနောက်တစ်ခုကတော့ဈေးလုံးเนี่ยဘသူကသတ်မှတ်တာလဲပေါ့ဈေးလုံးเนี่ยဘသူကသတ်မှတ်တာလဲဆိုတော့လုံးလုံးပြောရရင်တော့ဝယ်တဲ့သူနဲ့ရောင်းတဲ့သူကသတ်မှတ်တာတော့မှန်တယ်ဒါပေမဲ့တကယ်တမ်းတန်ကြီးရှိသလားမရှိသလားတိတိတိတိကိုတော့ကလေးကလည်းဒီကုမ္ပဏီတစ်ခုကသူ့ဟာသူ share ဈေးတွေသတ်မှန်တာပဲအဲ့ဒါဖြစ်တဲ့နဲ့မဖြစ်တဲ့ဘာညာဆိုတော့ဘယ်သူမှမမှမပြောဘူးအခုလည်းအဲ့ဒီတိုင်းပဲเนาะဘယ်နှစ်ဆတဲ့သွားပြီးဘာလို့ဆိုရမလဲပြောပြောလိုက်လို့ပြောပြန်လေလို့လာတကူဖြစ်သွားတယ်ဘုံတွေတုတ်ကြတယ်ဆိုရင်ဒီပြောကပါတယ်ဆိုတဲ့ခါမျိုးဖြစ်နေအဲ့တော့ဒီအခုစအထွက်ကလေးကတိတ်တော့ဘူးမှမှန်ဘူးဒါပြောလို့လည်းပြောလို့ဆိုရင်တိတ်တော့မကြောက်ဘူ
းဟုတ်ကဲ့ဆရာဒီအစုရှယ်ယာစောစောဆရာပြောတဲ့ဈေးနှုန်းတက်မှတ်မှုတွေဘာတွေကိစ္စတွေမှာရောဒီအစိုးရရဲ့အခမ်းကဏ္ဍအတော့ rules and regulation ပေါ့ဆရာရဲ့ဒီစီမင်းစီကံတက်မှတ်ဖို့ဘယ်လိုပုံစံတက်မှတ်ကြမလဲတကယ်လက်တွေ့ကြရလားမကြဘူးလားသူတို့တက်မှတ်တဲ့ဈေးတွေကဆိုတာတွေကအစိုးရရဲ့အခန့်ကဏ္ဍဘယ်လိုရှိသလဲအစိုးရပိုင်ပတ်သက်မှုရှိနိုင်သလားဟိုထိမ့်ချုပ်ပေးလို့ရလားဆရာ
အစိုးရကတော့စီးပင်းစီကံနေဥပဒေတွေရှိတာပဲလေဒါကပြောကြစမ်းဆိုရင်ပြီးခဲ့တဲ့9နှစ်တုန်းကလွတ်တော်ပြတ်ဆန်းတဲ့ဥပဒေတွေအများကြီးပဲလေဥပဒေတွေအများကြီးပြတ်ဆန်းနေတယ်ဒီဥပဒေမရှိဘူးလို့တော့လုံးဝမရှိဘူး enforcement တကယ်တကယ်ဆောင်ရွက်နိုင်ခြင်းမရှိဘူးလေဒါကစောက်ရှယ်ယာဈေးကွက်တဲ့တွေမဟုတ်ဘူးအခုလည်းဒီသဘောမျိုးပဲနော်အဲအခုဥပဒေထွက်လာတယ်နောက်ကနေဥပဒေတို့လုံးဝလုံးဝတစ်ခါလိုက်အောင်ပဲဒီလိုကြီးအဲ့ဒီအတိုင်းဖြစ်အောင် enforcement ဥပဒေတိုင်းဖြစ်အောင်စီးကြအောင်မယ်အဲ့တော့အဲသက်ဆိုင်တာကိုကြည့်တဲ့လူတွေကအခုတောင်မှပြောနေတယ်နော်အများပဲကုမ္ပဏီတွေတချို့အများပဲကုမ္ပဏီတွေစိတ်မချပါဘူးအသေးစားစီစစ်ပါဆိုတဲ့ခါမျိုးအဲ့တော့ဆရာတော့ဟိုစိတ်မချပြန်ဆိုတာဒီနေရာတစ်ခုလည်းမဟုတ်ဘူးတခြားနေရာမှာလည်းအကုန်လုံးဒီနေရာမှာလည်းအားနေတယ်လို့မျိုး
သောဝိုင်းလိုက်စစ်စင်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါတက်တက်ရောက်တဲ့လောအစီအစဉ်နဲ့သူယုံကြည်ရာစစ်စင်တွေကိုမထုတ်လွှင့်ခင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မဆုမြတ်မုံကစစ်စင်ပြီးကုသညုံနဲ့တူတင်ဆက်ထားပါရရှင
် Apple နဲ့ FBI ပြဿနာဖြစ်တော့မှာပဲကိုသုံးနေသည်များလူမှုကွန်ရက်တွေ application တွေ gadget ပစ္စည်းတွေလုံခြုံရလားဆိုတာပြန်ပြီးတော့တွေးစရာဖြစ်လာတော့တယ်ကိုသားညုံဦးရေ
ကျွန်တော်ကတော့လုံခြုံနေအောင်လူသည်များ password တွေရော passcode တွေရောအားလုံးထားထားတာပဲဗျအ
ဲ့လိုလုပ်ထားတိုင်းလုံခြုံနေတာမဟုတ်ဘူးကိုသားညုံဦးရေကျွန်တော်တို့မှအသုံးများတဲ့ Facebook မှာဒီ privacy setting တွေကိုပြန်ပြီးတော့ပြင်တော့မှာပဲအရင်တော့သတိမထားမိတဲ့အချက်တွေအများကြီးတွေ့တွေ့တယ်ကိုလည်းသုံးတာမဟုတ်တဲ့ application တွေကိုဖျက်လိုက်ရတာလည်းအများကြီးပဲ
ဒါဆိုရင်ကျွန်တော်လည်းပြောပါဦးဗျဘယ်နေရာတွေမှာဘယ်လိုတွားပြင်ရမှာလဲ
Facebook account တွေကလုံခြုံရေးနဲ့ပတ်သက်လာလို့ရှိရင်တိတ်ပြီးတော့စိတ်မချရဘူးဆိုတာ ID ပညာရှင်တွေကအမြဲတမ်းသတိပေးနေတာမလားကိုဘာလုပ်လဲဘယ်သွားလဲဘာစားလဲဆိုတာအစဗမာနေလဲမိသားစုဝင်တွေကဘယ်သူတွေလဲဆိုတာ Facebook ပေါ်ကနေပြီးတော့လွယ်လွယ်သိနိုင်တယ်လေ
online တခု hacker တွေအတွက်ဆိုရင်တော့ကိုယ့်အချက်လဲကြအောင်လုံနိုင်ဖို့ဘာမှခက်မှာမဟုတ်ဘူး။နောက်ပြီးတော့တချို့ setting တွေကလည်းကိုယ်လုတ်ထားပြီးသားလို့ထင်ပေမဲ့လွတ်နေတာတွေလည်းမနေဘူးရှင့်။အဲဒါကြောင့်မို့လို့လူတိုင်းမဖြစ်မနေလုံတဲ့နယ်လုံခြုံရေး setting တချို့ကိုပြောပြမယ်နော်။နံပါတ်1အနေနဲ့တော့ login alert ကိုလုတ်ထားတဲ့နယ်ရှင့်။
အဲ့ဒါတော့ကျွန်တော်လည်းလုတ်ထားပါတယ်ဗျအခုဆိုရင်တခြားကိုသုံးနေတဲ့အကောင့်တွေထဲဝင်ချင်ကိုယ့်ရဲ့ Facebook အကောင့်နဲ့ပါချိန်ထားလို့ရနေတော့ Facebook အကောင့်ပဲဖြစ်ဖြစ်တခြားအကောင့်ပဲဖြစ်ဖြစ်ဖောက်ခံရပြီဆိုလို့ရှိရင်တစ်ခုနဲ့တစ်ခုချိန်ဆက်နေသမျှအကောင့်တွေအားလုံးအတွက်အန္တရာယ်ရှိသွားပြီ
Login alert ရဲ့အာသာချက်ကဒီကိုသုံးနေကြမဟုတ်တဲ့လက်ကင်ဖုန်းတို့ tablet computer တို့ web browser တို့ကနေပြီးတော့ကိုယ့်ရဲ့ Facebook ထဲကိုဝင်ဖို့ကြိုးစားရဲဆိုတာနဲ့ကိုပေးထားတဲ့ email လိပ်စာကိုလှမ်းပြီးတော့အကြောင်းကြားတယ်login alert ကိုလုတ်ထားပြီးလို့ရှိရင်တော့တစ်ဆက်တည်းလုတ်တင်တာက login approval ပဲကိုယ့်ရဲ့အကောင့်ထဲကိုဝင်ဖို့ထောက်ခံချက်ပေါ့အဲ့ဒါကို on ဆိုပြီးတော့လုတ်ထားလိုက်တဲ့ဆိုရင်စောစောကပြောသလိုကိုသုံးနေကြမဟုတ်တဲ့ပစ္စည်းကနေပြီးတော့ဝင်ဖို့လုတ်ပြီးဆိုတာနဲ့ကိုပေးထားတဲ့လက်ကင်ဖုန်းနံပါတ်စီကို Facebook ကကုတ်နံပါတ်တစ်ခု text message အနေနဲ့လှမ်းပို့တယ်အဲ့ဒီကုတ်ထဲတော့မှပဲကိုယ့်ရဲ့အကောင့်ထဲကိုဝင်လို့ရမယ
်ဒီလိုလုတ်ထားတော့ကိုယ့်ရဲ့ Facebook ကို hack လုပ်ချင်တဲ့သူတွေဆိုရင်ကိုယ့်ရဲ့လက်ကင်ဖုန်းကိုပါလူရောမဲ့သဘောဖြစ်သွားပြီ
ဟုတ်ပါတယ်ဒီ setting လုပ်တဲ့နေရာမှာ desktop computer နဲ့လက်ကင်ဖုန်းတွေကြားမှာနည်းနည်းတော့ကွဲပါတယ်မြန်မာနိုင်ငံက Facebook သုံးကြသူအများစုကဒီလက်ကင်ဖုန်းတွေ tablet computer တွေဘောကနေသုံးကြတာများတော့အဲ့ဒီအပေါ်မှာပဲအဓိကထားပြီးတော့ပြောပြရစီဖုန်းပေါ်မှာရှိတဲ့ဒီ Facebook application ကနေတဆင့်ကိုယ့်ရဲ့ Facebook စာမျက်နှာကိုဖွင့်လိုက်ပြီဆိုတာနဲ့အောက်ဆုံးညာဘက်တောက်မှာ more ဆိုပြီးတော့မှအတန်းလေးသုံးတန်းကိုတွေ့ပါလိမ့်မယ်အဲ့ဒါကိုနှိပ်လိုက်လို့ရှိရင် setting တို့ privacy shortcuts တို့ဆိုတာတွေပေါ်လာပါလိမ့်မယ်ကျွန်တော်ပြောမယ့်ဒီလုံခြုံရေး setting အားလုံးကလည်းအဲ့ဒီ privacy shortcut ဆိုတဲ့အောက်မှာရှိပါတယ် privacy shortcuts တဲကိုဝင်လိုက်ပြီးဆိုတာနဲ့ more settings ဆိုတာကိုတွေ့ပါလိမ့်မယ်ဆောစောကပြောတဲ့ login နဲ့ပတ်သက်တဲ့ alert တို့ approval တို့ကအဲ့ဒီ security ဆိုတာထဲမှာရှိပါတယ
် desktop computer သုံးတဲ့သူတွေအတွက်ဆိုရင်တော့ကိုယ့်အကောင့်ရဲ့ညာဘက်အပေါ်လေးကတော့ကလောက်ပုံလေးကိုနှိပ်လိုက်ပြီးတော့လိုချင်သလိုပြောင်းလို့ပြင်လို့ရပါတယ
်အဲ့ဒီမှာဒီလူတိုင်းလုံတဲ့နောက်တစ်ချက်ကကိုယ့်ရဲ့ Facebook account ထဲကနေပြီးတော့တဆင့်ရောက်နေတဲ့ app တွေ plugin တွေကိုရှင်းပြဖို့ပါအဲ့ဒါတိတ်ကိုအရေးကြီးပါတယ်အဲ့ဒါတွေကနေပြီးတော့ကို့ account အချက်အလက်တွေကို့အကြောင်းတွေကိုလွယ်လွယ်လေးချေရခံနိုင်ယူနိုင်ပါတယ်အဲ့ဒါကြောင့်မို့လို့ဒီကိုမသုံးတဲ့ app မှန်သမျှကိုဖျက်ပစ်တာအကောင်းဆုံးပါပဲစစောကပြောတဲ့ privacy shortcuts ထဲက more settings ဆိုတာကိုဖွင့်လိုက်လို့ရှိရင် app ဆိုတာတွေ့ပါလိမ့်မယ်အဲ့ဒီမှာလဲ app တွေကတဆင့်ကို့အကြောင်းတွေဘလို့ယူတယ်ဆိုတာကိုတည်တည်ချာချာရှင်းပြထားပါတယ်ကိုကဒီ app ကိုအခုသုံးမနေလို့လုံခြုံပြီလို့မထင်လိုက်ပါနဲ့ကိုမသုံးပေမဲ့လည်းကိုရဲ့အချက်အလက်တွေကိုသူကတော့ယူနေမှာပဲအဲ့ဒါကတော့ကျွန်တော်ကိုယ်တိုင်ကိုတွေ့ပဲရှင့်ဘယ်တော့နေရာရောက်နေမှမသိတဲ့ app တွေတလောကမှာဖျက်ပစ်လိုက်ရတာတပုံးကြီးပဲ
လူအများစုသုံးနေကြတာက game app တွေပြသူများကကစားပါဆိုပြီးတော့တောင်းဆုလာလို့ကိုကတေးချာချာမသိပဲဖွင့်ကြည့်မိလိုက်လို့ရှင့်အဲ့ဒါကကို့ထဲဝင်သွားပြီနောက်ထပ်မသုံးလို့မရှိတော့ဘူးထင်နေလို့မရပါဘူ
းကို့ထဲရောက်နေတာတည်းမဟုတ်သေးဘူးရှင့်ကိုယ့်ရဲ့ friend စရင်းထဲမှာရှိတဲ့သူတွေသုံးသမျှ app တွေကနေတဆင့်လဲကိုယ့်စီရအချက်လက်တွေကိုယူလို့ရတယ်။အဲ့ဒါမျိုးမယူနိုင်အောင်လှုပ်ထားဖို့ကလည်းအရေးကြီးပါတယ်။ဘယ်လိုလုပ်ရမလဲဆိုရင်တော့ဆော့ဆော့ကပြောသလိုပဲဒီလုံခြုံရေး setting အောက်က app ဆိုတဲ့အထည်ကိုဝင်ပြီးတော့မှကိုလိုသလိုပြင်လို့ပြောင်းလို့ရပါတယ်။ Facebook ရှင်းပြရေးပြထားတာတွေကိုတည်တည်ချာချာဖတ်ကြည့်ပါ။ကိုကဘယ်လို app မျိုးကိုခွင့်ပြုစေချင်တယ်လဲ။ကိုယ့်ရဲ့ဘယ်လိုအချက်အလက်တွေကိုမျှဝေစေချင်တယ်လဲ။ကိုဖြစ်စေချင်တယ်လို့ပြင်လို့ရပါတယ်။
web browser နဲ့ facebook ဝင်ကြည့်တဲ့သူတွေဆိုရင်တော့ privacy check လုပ်ပြီးတော့ရှင်းပြလို့ရပါတယ် app တွေကိုယ်တည်းလုံးဝမရောက်လာစေချင်ဘူးဆိုရင်တော့ app setting မှာ disable လုပ်ပြလိုက်လို့ရတယ်မဟုတ်လားမဆင်းမြတ်ပ
ါရတယ်ရှင် apps websites and plugins ဆိုတဲ့အောက်မှာ disable platform ဆိုတာကိုနှိပ်လိုက်ရုံပါပဲဒါပေမဲ့အဲ့လိုလုပ်လိုက်ရင်တော့ကို facebook account နဲ့ဘယ် app နဲ့မှချိတ်ဆက်တော့မှာမဟုတ်ဘူးအဲ့တော့ကိုက instagram မှာတင်ထားတဲ့ဓာတ်ပုံကို facebook မှာ share လုပ်ချင်တယ်ဆိုပါတော့အဲ့လိုမျိုးဆိုလို့ရှိရင်ကို Facebook ပေါ်မှာတွားပြီးတော့ပေါ်တော့မှာမဟုတ်ဘူးကိုသားညုံရဲ့အဲ့ဒါကြောင့်မို့လို့ privacy setting တစ်ခုချင်းစီကိုအသေးချာဖတ်ပြီးတော့ကိုကဘလို့ဖြစ်စီခြင်းတည်းလဲဆိုတာကိုရွေးသိနေလို့ပြောတာပါ
app လိုပဲကြော်ညာတွေကိုလည်းတားလို့ရတယ်မဟုတ်လားဗျဒီ account permission တွေရဲ့အချက်လက်တွေကို Facebook ကကြော်ညာတွေအတွက်သုံးချတယ်ဆိုတာနာမည်ကျော်တယ်မဟုတ်လားမဆင်မြတ်မို့ရဲ့
ကိုဝင်ကြည့်ဘူးတဲ့ website တွေကုန်ပစ္စည်းတွေကိုအခြေခံပြီးတော့မှကိုယ့်ရဲ့ Facebook စာမျက်နှာပေါ်မှာကြော်ညာတွေပေါ်ပေါ်လာတာသတိထားပြီးကြမယ်ထင်ပါတယ်။အဲ့ဒါမျိုးတွေမပေါ်အောင်ရောနောက်ကိုသွားဘူးတဲ့နေရာစားဘူးတဲ့နေရာတွေနဲ့ပတ်သက်တဲ့ကြော်ညာတွေမှာသူလဲသွားထားဘူးပါတယ်စားထားဘူးပါတယ်ဆိုတာမျိုးကိုယ့်ရဲ့နာမည်မပြအောင်မှ @ ဆိုတဲ့အောက်မှာကြော်ညာနဲ့ပတ်သက်တဲ့ setting တွေကိုပြင်လို့ရတယ်ရှင်
။ Facebook သုံးရတာကောင်းကျိုးတွေများသလိုကိုယ့်ရဲ့ကိုယ်ကြီးအချက်လက်လူညိုရေးပိုင်းတွေအတွက်လည်းတော်တော်လေးအန္တရာယ်များတာပဲမဆွေမမွေရဲ့။privacy setting တွေကအများကြီးပဲတခုချင်းစီကိုအသေးစိတ်ဖတ်ပြီးတော့လိုက်ပြင်ရတော့မလို့တော့ဖြစ်နေ
ပြင်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ကိုသားညုံရဲ့ဒါပေမဲ့ဆော့ဆော့ပြောခဲ့တဲ့အချက်တွေကတော့ဒီကိုတတိမပြုတ်မိပဲနဲ့ကို့မှတ်တမ်းတွေကိုယူနိုင်ဖို့ခွင့်ပေးထားသလိုဖြစ်နေတဲ့အချက်တွေလေအဲဒါကြောင့်မို့လို့ဒီကိစ္စတွေကိုတော့မဖြစ်မနေကြက်ကြက်မမတ်လှုပ်ထားသင့်တယ်လို့ထင်နေရှင်သူများရဲ့တင်တာတွေကိုကိုကမမြင်ချင်ဘူးဆိုလို့ရှိရင်ကန့်သက်ထားလို့ရတယ်လို့မျိုးသူများတင်တဲ့ဗီဒီယိုပို့စ်တွေကိုယ့်ရဲ့ timeline ပေါ်မှာအလိုအလျောက်မပြတ်အောင်လည်းလုပ်လို့ရပါတယ်။ဒီ Android ဖုန်းတွေမှာ app setting တွေက auto play ဆိုတာကိုတွားပြီးတော့ပြင်လို့ရတယ်။ iPhone တွေဆိုရင်တော့ Facebook လုံခြုံရေး setting တွေက videos and photos ဆိုတဲ့နေရာမှာတွားပြင်လို့ရပါတယ်။အဲ့ဒီမှာ phone data ကိုသုံးမလား wifi ကိုသုံးမလားဆိုတာကိုလည်းရွေးချယ်လို့ရတာမို့လို့ phone data usage ကုန်သွားတာကိုလည်းတက်တာတွားစီပါဖြစ်ပါရဲ့ရှင်။
မဆုမြတ်မစီစဉ်ပြီးကုသညုံနဲ့အတူတက်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်။တူယုံကြည်အစီအစဉ်ကိုမတင်ဆက်ခင်ကတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကဘာတလောကထင်ရှားကြော်ကြသူတွေရဲ့အကြောင်းသတင်းတူတူထထရာတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့တားကိုထိမ့်သိမ်းဆောက်ရှောက်ခွင့်ရဖို့အတွက်ခမောဟောင်းနဲ့အမှုဆိုင်နေရတဲ့မက်ဒေါနာပြီးခဲ့တဲ့တောက်ကြနေကစပြီးတော့ယုံတင်တဲ့အသေးလေးရင်ပူရုပ်ရှင်ဇာတ်ကားတဲ့ဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်လာပြီးဆိုအမေရိကန်နာမည်ကျော် pop အဆိုတော်မက်ဒေါနာနဲ့သူ့ရဲ့ခမောဟောင်းဗြိတိသျှရုပ်ရှင်ဒါရိုက်တာဂိုင်းရီချီတို့ဟာသူတို့ရဲ့15နှစ်အရွယ်သားလေးရော့ဂိုကိုထိမ့်သိမ်းပိုင်ဝင်ရဖို့အတွက်တရားရုံးမှာအမှုရင်ဆိုင်နေကြတာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မလ2ရက်နေ့ကတော့မက်ဒေါနာရဲ့ရှင်းနေရတဲ့ဒါရိုက်တာဂိုင်းရီချီရဲ့ရှင်းနေရနယူးယောက်တရားရုံးမှာအပြန်အလှန်လျှောက်ထားခဲ့ကြပါတယ်မက်ဒေါနာရောဂိုင်းရီချီရောမန်ဟတ်တန်တရားရုံးကိုကိုယ်တိုင်လာမှာမဟုတ်ဘူးလို့တရားရုံးအရာရှိတွေကအရင်ပြောထားတာပါဒီပြဿနာကတတရော့ဂိုကပြီးခဲ့တဲ့ဒီဇင်ဘာလမှာသူ့ရဲ့အမေနဲ့နယူးယောက်ကိုပြန်လိုက်လာဖို့ငြင်းဆိုခဲ့တာကနေစတာပါမက်ဒေါနာရောဇနီးမောင်နှံက2008ခုနှစ်မှာကွာရှင်းခဲ့ကြပြီးတော့အဲ့မှာသဘောတူခဲ့ကြတာကရော့ဂိုကမက်ဒေါနာနဲ့နေဖို့ဖြစ်ပါရင်နယူးယောက်တရားရုံးတရားသူကြီးကရော့ဂိုကိုနယူးယောက်ကိုပြန်လာဖို့အမိန့်ထုတ်ခဲ့ပေမဲ့လည်းရော့ဂိုကပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့လန်ဒန်မှာအဖေနဲ့နေခဲ့တာဖြစ်ပါရင်အမှုပညာသတင်းတွေမှာထွက်လာတာကတော့မက်ဒေါနာကကလေးကိုတင်းတင်းကျပ်ကျပ်စီကန်းထားလို့ကလေးကသူနဲ့မနေချင်တာဖြစ်တယ်လို့ပြောပါရယ်မက်ဒေါနာဟာပြီးခဲ့တဲ့2လအတွင်းမှာသူ့သားရော့ဂိုရဲ့ငယ်ငယ်ကဓာတ်ပုံတွေကို Instagram လူမှုကွန်ရက်အစာမျက်နှာမှာတင်ခဲ့ပြီးတော့သူ့သားလေးကိုဘလောက်ချစ်ကြောင်းပြောခဲ့ပါရယ်။ဘဝမှာမျှော်လင့်စရာတွေတပုံတပင်နဲ့ချစ်ခင်ကြသူတွေလည်းတပုံတပင်နဲ့သားလေးကိုလွမ်းပါတယ်လို့စပင်ရှေလေးနဲ့ရည်နေတဲ့ရော့ဂိုရဲ့ပုံမှာရေးသားပြီးတော့သူ့ရဲ့ Instagram စာမျက်နှာမှာတင်ထားခဲ့ပါရယ်။မက်ဒေါနာဟာအိမ်တော်20ကျခဲ့ပြီးတော့ကလေးလေးယောက်ရှိတာပါ။သမီးကြီး Lourdes က19နှစ်သူကတော့သူ့ရဲ့ပထမချစ်သူကာလော့စ်လီယွန်နဲ့ရတာဖြစ်ပြီးတော့တာရော့ဂိုရစ်ချီကဒုတိယအိမ်တော်ဒါရိုက်တာရစ်ချီနဲ့ရတာပါ။တောင်းရဲ့ဒေးဗစ်နဲ့သမီးမာစီတို့ကတော့2006နဲ့2009မှာသူမွေးစားခဲ့တာဖြစ်ပါတယ်။အခုတော့သူ့ရဲ့ယောက်ျားဟောင်းဒါရိုက်တာဂိုင်းရစ်ချီလည်းအိမ်တော်တစ်ထူထောင်လိုက်ပြီးဖြစ်ပြီးတော့2015မှာပဲမော်ဒယ်ဂျက်ကီအိန်စလီနဲ့လက်ထပ်လိုက်တာဖြစ်ပါတယ်ရှင်
။ To our friends in the West,
Bakawe.
Number 6 on the 10 list.
What do you want?
Your president.
ဗီဇာပြည်မာကြီးရဲ့ကိုရန်တော်တက်ဖွဲ့လို့တက်ဖွဲ့တဲ့ဘွဲ့နဲ့အတူမင်းသားဂျရက်ဘတ်လာဟာမင်းသားကြီးမော်ဂန်ဖရီမန်မင်းသမီးအန်ဂျလာဘတ်ဆယ်နဲ့မင်းသားအေရွန်အက်ခတ်တိုနဲ့အတူလော့စ်အန်ဂျလိစ်မှာကျင်းပသွားတဲ့ London has fallen အထူးကားပြတဲ့ကော်ဇွန်နီခင်အခမ်းအနားကိုတက်လာခဲ့ကြပါတယ်။တဲရင်ဘောစဉ်းစားခဲ့နေတဲ့အဲ့ဒီရုပ်ရှင်ကားထဲမှာတော့အကျန်းဖက်သမားတွေကတိုက်ခိုက်မှုတွေပြုလုပ်တာဖြစ်ပြီးတော့2003ခုနှစ်မှာပေါက်သွားတဲ့ရုပ်ရှင် Olympus has fallen ဇာတ်ကားတွေကပြင်မှတ်ဖြစ်တဲ့ American သမ္မတကိုပဲပြင်မှတ်ထားပြီးတော့တိုက်ခိုက်တာပါ။ဒီဇာတ်ကားမှာမင်းသား Aaron Eckhart က American သမ္မတအဖြစ်နဲ့တရုတ်ဆောင်ပြီးတော့ Scottish မင်းသား Butler ကတော့အထူးထောက်လှမ်းရေး Special Agent ဖြစ်နဲ့တရုတ်ဆောင်ပါတယ်။
We started working on the idea the weekend after
ဒီလိုမျိုးရုပ်ရှင်ကိုဇလန်းတွဲရိုက်ဖို့ကလွယ်တော့လွယ်လာတာမဟုတ်ပါဘူး။ဒီဇာတ်ကားနှစ်ကားကိုပူရဲထုတ်လုပ်သူလည်းဖြစ်တဲ့ Jared Butler ပြောတာကပထမဇာတ်ကားဖြစ်တဲ့ Olympus ဇာတ်ကားရိုက်ပြီးပြီးချင်းပဲပထမဦးဆုံးစနေတင်းငွေအလောက်နားရက်မှာကိုစပြီးတော့နောက်တကားအတွက်ဆွေးနွေးဖြစ်ခဲ့ကြတယ်လို့ပြောသွားတာပါ
ပထမကားတော့ကအမေရိကန်ယုံတွေမှာဝင်ငွေကမှန်းထားတာထက်ပိုရခဲ့ပြီးတော့ဒေါ်လာတန်30ဝင်ခဲ့တာဖြစ်ပါတယ်ဒီလိုနှစ်ကားရှိပြီဆိုတော့နောက်တကားဆက်လာနိုင်ဖို့အလားအလာရှိပါလား
I don't know because since him this one
မပြောတတ်သေးပါဘူးတဲ့ဒီကောင်းမှာအကြမ်းဖက်သမားတွေကအနောက်တိုင်းအင်အားကြီးနိုင်ငံခေါင်းဆောင်တွေကိုဖြိုချဖို့စူးစမ်းခဲ့ကြတယ်ဒီတော့နောက်တကားဆိုရင်ဘလို့ဖြစ်နိုင်လဲစိတ်ဝင်စားစရာတော့ကောင်းတာလို့ဒုသမရဖြစ်တဲ့တရုတ်ဆောင်တဲ့မင်းသားကြီး Morgan Freeman ကပြောသွားပါတယ်အဲ့ဒါဆိုနောက်တစ်ခေါက်ဘယ်မှာသွားရိုက်ချင်းလဲဆိုတော့သူကဩစတြေးလျမှာဆိုမကောင်းဘူးလားတဲ့စင်နီကပြောစရာကောင်းမယ်လို့ပြောသွားပါတယ်မင်းသားကြီး Morgan Freeman ရဲ့အစိတ်ကူးတက်တက်ဖြစ်ပါတယ်နော် London has fallen ရုပ်ရှင်ဇာတ်ကားကို American ပြည်အောင်စုတလွားမှာမလ၄ရက်နေမှာပဲစတင်ပြီးတော့ရုံတင်ပြသပါတယ်ရှင
် Hello It's me I was wondering if after all these years you'd like to meetTo go over everything They say the time's supposed to heal ya But I ain't done much healing Hello Can you hear me?
ဘီတစ်ဆာဆိုတော့အဒယ်ကအမေရိကန်ဘီလ်ဘော့အကောင်ဆုံး100ဆင်းရဲ့ထိတ်ဆုံးနေရာကိုပြီးခဲ့တဲ့တစ်ပတ်မှလည်းဆက်ပြီးတော့ယူထားပြီးတော့ရီဟာနာနဲ့ဂျက်စတင်ဘီဘာတို့ရဲ့တေးတပြားတွေနံပါတ်1နေရာကိုမရနိုင်ဘူးဖြစ်နေပါတယ်။ Nielsen Soundscan website ကတွက်ချက်မှုအရဆိုရင်အဒယ်ရဲ့25တေးတပြားဟာ2015ခုနှစ်ထဲကထွက်တဲ့တေးတပြားတွေထဲအယောင်အကောင်ဆုံးတေးတပြားဖြစ်ပြီးတော့ online နဲ့အပြင်နှစ်ခုပေါင်းအရေအတွက်ကအရင်တစ်ပတ်မှရောင်းချမှုပေါင်းတသိန်းထပ်ပြီးတော့ရှိခဲ့တာပါ။ဒီတပြားကိုနိုဝင်ဘာလမှာဖြန့်ချိလိုက်ကလေးကဆိုရင်အမေရိကန်ပြည်အောင်စုမှာအခုထိရောင်းချမှုပေါင်း 8.3 သန်းကျော်သွားခဲ့ပြီးတော့ Billboard 200အစီးရင်မှာလည်းနံပါတ်1နေရာကိုသတင်း10ဘက်ဇက်တိုက်နေရာယူထားတာဖြစ်ပါတယ်။Adele ကအရင်တစ်ပတ်ကလည်းဗြိတိသျှတေးဂီတာလောကမှာအမြင့်ဆုံးဖြစ်တဲ့ Brit တေးဂီတာဆုတွေရသွားပြီးတော့အကောင်းဆုံးတေးတပြားဆုပါဝင်ဆုလေးဆုရသွားပါတယ်။ R&B ဆိုတော့ Rihanna ရဲ့တပြားသစ် Anti ကတော့ရောင်းချမှုပေါင်း 8,000 နဲ့ Billboard မှာနံပါတ်1နေရာရှိပြီးတော့ Canada Pop Star Justin Bieber ရဲ့ Purple တပြားကတော့ရောင်းချမှုပေါင်း 6,300 နဲ့နံပါတ်3နေရာကိုရောက်သွားခဲ့ပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်တင်းတော်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ကုဆက်ပြီးတည်ယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ပကြီးဆီယာမဖြူမွန်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင
်။ Now we come for a talk in my mood ခဲ့ရမှာလို့ဒီမိုင်းရဲ့နေပွားတခြားပေါ့။ဘာသာလအကူရနဲ့အောက်မှာပညာရေးစီးပွားရေးကျမကြီးအဆောက်အအုံရရာချွတ်ချွန်ကြနေတဲ့နိုင်ငံတစ်ခုတည်းမှာလူလားမြောက်ခဲ့ရဖြစ်ပါတယ်။နောက်ကျမအမိနဲ့မိပညာကိုဘွားဖြစ်ရွေးချယ်တဲ့အခါမှာမျိုးဘွားမှာတော့ကျမသင်္ခန်းမီယာစာရေးဥပဒေမှောက်ဆုံးဖတ်နိုင်ရပါတယ်။နောက်ပြီးတော့ကျမအမိနဲ့မိပညာရှင်ဖြစ်လာတဲ့အခါမှာကျမကဘွားတဲ့စာအုပ်စာရင်းကိုရှာဖွေပြီးတော့ဖတ်ရှားလူလာပါတယ်။ကျမတို့နိုင်ငံမှာစာအုပ်စာရင်းကတော့မရှိသလောက်ကိုရှာပါလာပါတယ်။နောက်ပကြီးကျားရင်းအခုစီအရင်တခြားသောအမှုပညာရှင်တွေအားလုံးဟာလေကိုတိပညာကိုတက်တလောက်အနေထားရင်းနဲ့ပဲလုပ်ကိုလုပ်ခဲ့ကြရပါတယ်။ကိုကကိုဘလောက်ပဲခင်မိခြင်းခင်မိခြင်းခြားနိုင်ငံတွေမှာဘလောက်ပြတ်တင်နေကြပြီလေသူတို့အမှုပညာလိုက်လာရင်ဟာဘလို့အစဉ်တိုင်းရောက်နေကြပြီလေဆိုတာကိုလည်းသိခဲ့ကြပါဦး။ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံဟာအခြေခံချင်းအဆက်ပြတ်ချင်းနေကြောင်းလည်းဖြစ်ပါတယ်။ပညာရေးပြပမှာဘလို့သိခေါ်ရင်းနဲ့လုပ်ခဲ့ကြရဲဆိုတာနားမလည်သလိုအမှုပညာရှင်ရင်းနေတဲ့အမှုပညာတစ်ကိုရှာဖွေဖို့ရအတွက်လည်းကြိုးစားဖြစ်ပါတယ်။နောက်ပြီးတော့အမှုပညာဖန်တီးရွှေရဲ့အတွက်ကနားလည်မဲ့သူရှိတာအနေနဲ့အဓိကကြိုးစားဖြစ်ပါတယ်။မကြောက်လဲဆိုတော့ပြေးပတ်အနေနဲ့လည်းအမှုပညာဆိုတာဘယ်လိုလဲ၊အမှုပညာတစ်ဆိုတာဘယ်လိုလဲ၊ဒီလက်ရာတွေဘယ်လိုခံစားရမလဲဆိုတာကိုဘယ်မှနားလည်ဖြစ်ကြခြင်းရှိပါဘူး။အဲ့ဒီပဲသူတို့တွေကအမှုပညာလက်ရာတွေတစ်ခုတင်ပြလိုက်တဲ့အခါမှာဘ
ဘာလို့ရှောင်းလို့နေကြတာလဲမသိဘူးဆိုပြီးတော့နောက်ကိုဆုံးသွားချက်ပါတယ်။အဲ့တွေ့ဒီအမြင့်ရလဲရတွေကိုသင်ပြတဲ့အခါမှာမြင့်ရရှင်တွေအတွက်အခက်အခဲဖြစ်ရတယ်လို့တစ်ခါမှလည်းစီစီရေးအောက်မှာသင်ပြတဲ့အကြောင်းမူတော်တော်များများသောအမြင့်ရလဲရရအပြတ်အဝင်လည်းလောက်ဆောင်ရှောင်းခဲ့ကြရပါတယ်။နောက်လက်ရှိလူမျိုးဘဝကိုကျမတို့ကသင်ဟားပြမယ်ဆိုလို့ရှင်ရဲ့ဒီစီစီရေးအနေနဲ့ကအကြောင်းအမျိုးမျိုးပြတတ်ပါတယ်။နောက်ပြီးတော့ different sensitive အနေနဲ့ခံတီးထားတဲ့လက်ရာတွေပေါ်မှာလေသူတို့တွေကနားလည်မှုမရှိတဲ့အတွက်ကြောင့်မို့ပြချခံပါတယ်။အဲဒါကြောင့်မို့တိုးတက်တဲ့အမှုပညာဆိုတာကိုကျွန်တော်နိုင်ငံမှာနားဝေခဲ့ကြရတာပါတယ်။ရစားရည်တွေစုံစုံခဲ့ကြရပါတယ်။ကိုယ်ချုပ်ခြင်းမှုကိုဒီလိုဆုံးရှုံးခဲ့ရတာဟာမြေပညာရှင်တွေအတွက်ကတော့ဒီမဆာလာခေတ်တစ်လျှောက်လုံးနဲ့ဖြစ်ပါတယ်။နောက်ပိုင်းမှာ1990အလွန်မှာတော့စောက်စားတိုင်းနည်းနည်းလေးတော့ဖြစ်လာပါတယ်။နောက်တိုင်းကြီးဖွံ့ဖြိုးတိုးတက်ဖို့တည်ဆောက်ရမှာစဉ်နိုင်ငံရေးစီးပွားရေးကျန်းမာရေးဥပညာရေးယဉ်ကျေးမှုစသရရတိုးတက်ဖို့အတွက်တည်ဆောက်ကြရမှာပဲဖြစ်ပါရှင်။ဥပညာသမားတွေအနေနဲ့ကလည်းဥပညာနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ဥပညာရဲ့အသိပညာပိုင်းမျိုးဥပညာရဲ့အသက်ပညာပိုင်းမျိုးကတိုးတက်ဖွံ့ဖြိုးလာဖို့လိုပါတယ်။ဒီပညာဆိုင်ရာဒီလိုတိုးတက်နေတဲ့ခေတ်ရောက်ပြန်တော့လေဒီပညာပံ့ပိုးမှုတွေလိုအပ်ပါတယ်။နောက်ပြီးတော့ဒီပညာကိုလည်းသိရှိနားလည်ရေးစွာနဲ့အသုံးချနိုင်တဲ့အသက်ပညာရှင်တွေလည်းလိုအပ်ပါတယ်။နောက်ဒီပညာဘာသာရဟာလက်ရှိဘဝတွေနိုင်ငံရေးအမြင်တွေနိုင်ငံရေးခံစားမှုတွေနောက်ဘာသာရေးတွေယဉ်ကျေးမှုတွေစသည်အားဖြင့်သင်ဟပ်ပါဝင်နေတဲ့ခေတ်ပြန်တဲ့ဘာသာရဖြစ်တယ်ဆိုတာကိုလည်းဒီပညာလိုက်စားမဲ့သူတွေကအားလုံးကနားလည်ဖို့လိုပါတယ်။ဒီညရဲ့ဘောတရားဟာနိုင်ငံရေးလည်းပါမယ်၊ပညာရေးလည်းပါမယ်၊ကျမရေးအသိပညာပေးလည်းပါမယ်။အမျိုးမျိုးသောကိစ္စရပ်တွေဟာဒီပညာမှာအလုံးပေါင်းချပါပဲ။နောက်လူအခွင့်အရေးနဲ့သူဒီပညာဘာသာရဟာလည်းတနည်းတခြားစနစ်ကျစွာအစီအကံရှိစွာတို့ပြန်လာမှာမှန်မယ်လို့ကျွန်မအနေနဲ့ယူဆပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မောဖြူတင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရပါရှင်ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ burmese.voanews.com မှာနားဆင်လို့ရပါတယ်ရှင်အခုသတင်းချင်းချုပ်ကိုကိုအောင်ကကြင်ညာပေးပါဦးမယ်ရှင
်မြောက်ကိုရီးယားဘက်ကလောလောလတ်လတ်နျူကလ িয়ার ဆန်သက်ပြစ်လွတ်မှုတွေကြောင်းတောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားအခြေအနေတွေပုံမတင်မှလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဆင်ပြုလုပ်နေကြပူးတဲ့စီးရီးလေ့ကျင့်မှုကိုစတင်လိုက်ပါပြီတောင်ကိုရီးယားတပ်ဖွဲ့ဝင်3000လောက်နဲ့အမေရိကန်တပ်ဖွဲ့ဝင်18000ပါဝင်တဲ့ Key Reserve နဲ့ Four Eagle စီးရီးလေ့ကျင့်မှုဟာဒီပါဝင်တဲ့ဥယျာဉ်ပမာဏအကြီးဆုံးပူးတဲ့စီးရီးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရသူကပြောဆိုပါတယ်ခင်ဗျာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကဒေသန္တရတရားရုံးဝင်တစ်ခုထဲမှာတာလီဘန်တယောက်အသေးခံဘုံးကွဲတိုက်ခိုက်ခဲ့လို့လူ73ဦးသေဆုံးပြီးတော့36ဦးကျော်ဒဏ်ရာရသွားပါတယ်။ရှခတာမြို့မှာတနင်္လာနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်သေဆုံးဒဏ်ရာရသူတွေထဲမှာရဲဝန်တန်းတွေအမျိုးသမီးနဲ့ကလေးတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာသူ့ရဲ့9ရက်ကြာအရှိအလယ်ပိုင်းခီးစဉ်ကိုဒီကနေ့မှစတင်လိုက်ပြီးတော့ဒီအမေရိကန်ပြည်သူစုဟာ IS သေးကြွတွေရဲ့နှလုံးသွေးကြောကိုဖျက်ဆီးပစ်မှာဖြစ်တယ်လို့ပြောဆိုပါရယ် UAE နိုင်ငံမြို့တော်အဘူဒါဘီနားက El Dafra Leaders Camp ကိုတွားရောက်ပြီးအမေရိကန်တပ်ဖွဲ့ဝင်တွေနဲ့သမ္မတဘိုက်ဒန်တွေ့ဆုံခဲ့ပါတယ်အဘူဒါဘီသတင်းစာဖြစ်တဲ့ The National နဲ့တွေ့ဆုံခဲ့မှာ Mr. Biden ကစီးရီးယားမှာပြည်ပခါတွေခြုံငင်းမှုဆိုရင်အဖွဲ့ပေါင်းစုံအနေနဲ့နိုင်ငံရေးအရာဆွေးနွေးမှုလို့ပြီးတော့စီးရီးယားပြည်သူတွေအနေနဲ့သူတို့နိုင်ငံကိုပြန်လည်ထူထောင်နိုင်မယ့်အခွင့်အရေးကိုပေးတဲ့နယ်လို့လည်းသူကပြောဆိုခဲ့ပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါရှင်။ဒီညစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။View American Tan ရဲ့တနင်္လာနေ့ညစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 30နဲ့25 50နဲ့စောပိုင်းနာရီက9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1500ကိုကနေအတန်လွှင့်ခဲ့တာပါ။တောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မ
နောက်ရက်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.